Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2016ခုနှစ်ဇူလိုင်လ25ရက်တနင်္လာနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 30နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine နိုင်ပါ
။မင်္ဂလာနေ့ခင်းပါခင်ဗျာ။ကျွန်တော်စံမိုးဝေပါ။ဒီမနေ့ဖက်နိုင်ငံတကာသတင်းတွေကိုမက်ခွာညွန်းတဲ့သူကြီးညာပေးမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့ဂျာမနီနိုင်ငံမြူနစ်မှာလူ6ယောက်ကိုပြစ်တက်ခဲ့တဲ့ဆေးကျော်တက်ဟာစစ်ရောဂါခံစားနေရသူဖြစ်ပြီးတော့တိုက်ခိုက်မှုလုပ်ဖို့အတွက်တနည်းကြော်လေးရစီစဉ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။တားမြစ်မူရစေဝါမတုံ့ဆွဲတဲ့ရုရှားအားကစားသမားတွေကိုအိုလံပစ်ပြိုင်ပွဲမှာဝင်ခွင့်ပြုဖို့အတွက်အိုလံပစ်ကောင်စီကနေပြီးတော့ဆုံးဖြတ်လိုက်ပါတယ်။တရုတ်နိုင်ငံကမြန်မာနိုင်ငံနဲ့အတွက်အကောင်းဆုံးနဲ့ယုံကြည်စိတ်ချအောင်မိတ်ဖက်နိုင်ငံအဖြစ်နေထိုင်မှုအတွက်ဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပေါ့ခင်ဗျာ
ကောင်းပါပြီရှင်အော်စတီးရီးယားနိုင်ငံဗီယက်နာမှာကိုရက်တာကျင်းပတဲ့ကဘာကြီးပူနွေးလာတာကိုရှော့ချရေးနိုင်ငံတကာညီလာခံမှာမြန်မာနိုင်ငံဘက်ကဗာရီဆွေးနွေးခဲ့ပါတယ
်အဓိကကျွန်တော်တို့အခုလက်ရှိအဓိကသုံးနေတဲ့ဈေးငွေဖြစ်နေကလိုင်မိတ်ချိန်းပိုတန်ရှယ်ဆို Global Warming ကိုဖြစ်တဲ့ Gas ဖြစ်တယ်အဲ့ဒါကြတော့ဒီအစားဆို HFC ကို
ဒါကတော့ညီလာခံကိုကိုရိုင်းတက်ရောက်ခဲ့တဲ့မြန်မာအစ်မြင့်ကိုစလေတအုပ်က VOE ကိုပြောသွားတာပါသတင်းစီစဉ်အပြည့်မှာအပြည့်စုံကိုတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာတော့27ရာစုပင်လုံညီလာခံအပေါ်ဇိုမီမျိုးနွယ်စုတွေကဘာရီမျောလင့်ထားတယ်ဆိုတဲ့တွေ့ဆုံမေးမြန်းခန်းကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝင်းနဲ့မက်ခွာညူတို့ကပြောပြပါအောင်ရှင်
ဂျာမနီနိုင်ငံမြူနစ်မှာပြီးခဲ့တဲ့တောက်ကြနေကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းလူ6ယောက်ကိုပြစ်တက်ခဲ့တဲ့ဆေးကျော်တဲ့တနတ်သမားဟာဆေးရောဂါအတွက်ဆေးကုသမှုခံယူနေရပြီးတော့အခုလိုလူအုပ်သေးကိုပြစ်ခတ်ဖို့အတွက်တနစ်ကျော်တွေကစီစဉ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဂျာမန်စုံစမ်းစစ်ဆေးသူတွေကပြောပါတယ်။အသက်18နှစ်အရွယ်ဒေးဗစ်အလီစနိုဟိုလီဟာ2015ခုနှစ်ကနှစ်လကြာအတွင်းလူနာဖြစ်ဆေးဝါးကုသမှုခံယူခဲ့ပြီးတဲ့နောက်ပြင်ပလူနာဖြစ်ဆေးကုသမှုခံယူနေရကြောင်းမြူနစ်အစိုးရရှိနေရုံရဲ့ပြောခွင့်ရသူတောမတ်စ်တိန်ခရက်စ်ကော့ကပြောဆိုပါတယ်။သူဟာစိတ်ကြဝေဒနာရောဂါခံစားနေရပြီးတော့တခြားသူတွေနဲ့ထိတွေ့ဆက်ဆံမှုကြောက်လန့်နေသူတူဖြစ်တယ်လို့လည်းထည့်သွင်းပြောဆိုသွားပါတယ်။တိုက်ခတ်မှုပြုလုပ်ပြီးတဲ့နောက်သူ့ကိုယ်သူအဆုံးစီရင်သွားတဲ့ဆွန်ဟိုလီဟာမိသူတူတယောက်ကမှယူရပြီးတော့ရွေးချယ်တိုက်ခိုက်တာမျိုးမဟုတ်တယ်လို့ပြစ်ခတ်မှုရဲ့နောက်ွယ်မှာလည်းနိုင်ငံရေးပြောကအထောက်အထားတွေမတွေ့ရတဲ့အကြောင်းလည်းပြောခွင့်ရသူကပြောပါတယ်ခင်ဗျာ။
အခုလ9ရက်နေ့မှာစတင်မဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာတားမြစ်ဆွေတွေတုံဆွဲတယ်ဆိုတဲ့စစ်စောချက်တွေကြောင့်ရုရှားအားကစားသမားအလုံးကိုပိတ်ပင်ခြင်းမလုပ်ဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကဆုံးဖြတ်လိုက်ပါတယ် IOC ဥက္ကဋ္ဌသောမတ်စ်ဘက်ချ်ကအားကစားသမားတဦးချင်းစီရဲ့ရပိုင်ခွင့်ကိုကာကွယ်ဖို့ပြိုင်ပွဲမှာအနိုင်ရဖို့ရည်ရွယ်ချက်နဲ့တားမြစ်ဆွေမတုံဆွဲတဲ့ရုရှားအားကစားသမားတွေကိုရှင်ပြိုင်ခွင့်ပေးမှာဖြစ်ကြောင်းတနင်္လာနေ့ကပြောခဲ့တာပါဒါပေမဲ့နွေရာသီအားကစားပြိုင်ပွဲ28မျိုးစလုံးမှာပါဝင်ရှင်ပြိုင်ကြမဲ့ရုရှားအားကစားသမားအလုံးကတော့စစ်စစ်စီမှုကိုအသေးစိတ်ခံယူကြရမှာဖြစ်ပါတယ် IOC အဖွဲ့ရဲ့ဆုံးဖြတ်ချက်ကိုရုရှားအားကစားဝန်ကြီးကကြိုဆိုလိုက်ပြီးရုရှားအားကစားသမားအလုံးကိုပိတ်ပင်တဲ့ဆုံးဖြတ်ချက်မျိုးမချတဲ့အတွက်စိတ်သက်သာရာရကြောင်းနဲ့အဖွဲ့ရဲ့ဆုံးဖြတ်ချက်ကိုကျေးဇူးအထူးတင်ကြောင်းပြောကြားခဲ့ပါတယ်ဒါ့အပြင်ဒီဆုံးဖြတ်ချက်ဟာကမ္ဘာအားကစားလောကကြီးညီညွတ်ဖို့နဲ့အိုလံပစ်မိသားစုဝင်တွေရဲ့ညီညွတ်မှုကိုလွတ်လာကြောင်းပြသလိုက်တာဖြစ်တယ်လို့လည်းသူယုံကြည်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်
တူရကီနိုင်ငံရဲ့အာဏာရပါတီနဲ့အဓိကအတိုက်ခံပါတီရဲ့ပါတီဝင်တွေဟာဒီမိုကရေစီကိုအားပေးထောက်ခံပြီးတော့ဇူလိုင်လ15ရက်နေ့ကတူတက်တန်ယိုဖြစ်ပွားခဲ့တဲ့အာဏာသိမ်းရန်ကြံစည်မှုကိုပြစ်တင်ရှုံချတဲ့အနေနဲ့လူထုစုဝေးပွဲကြီးတစ်ခုကိုအထူးတကားပြုလုပ်ခဲ့ကြပါတယ်။အဲ့ဒီလူထုစုဝေးပွဲကြီးကိုတူရကီနိုင်ငံရဲ့အကြီးဆုံးအတိုက်ခံပါတီကြီးဖြစ်တဲ့ Republican People's Party ကနေခေါ်ယူခဲ့တာဖြစ်ပြီးတော့အစ္စတန်ဘူးမြို့ကအထင်ကရတက်ဆင်ပြင်းပြင်းမှာတနင်္ဂနွေနေ့ကလုံခြုံရေးတင်းကြပ်စွာနဲ့ကျင်းပခဲ့တာဖြစ်ပါတယ်။တခြားအတိုက်ခံပါတီတွေနဲ့တူရကီနိုင်ငံကို2002ခုနှစ်ကတည်းကဥဆောင်လာခဲ့တဲ့တမရအာယစ်တာယစ်အာဒူဝန်ရဲ့ AKP ပါတီတို့ကလည်းပူးပေါင်းပြီးတော့ပါဝင်ခဲ့ကြပါတယ်တူရကီနိုင်ငံရဲ့လေတပ်အကြီးအကဲကစစ်ဦးစီးရုပ်အကာထံကိုလုံးဝတစ္ဆာခံတဲ့အကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးတဲ့နောက်ညီညွတ်ကြောင်းပြသတဲ့အနေနဲ့လူထုအတွင်းမှာနောက်ထပ်ဆန္ဒထုတ်ဖော်မှုတွေပေါ်ပေါက်လာတာဖြစ်ပါတယ်အာဏာသိမ်းမှုကြမ်းစည်းမှုဖြစ်ပွားခြင်းကလေတပ်ဖွဲ့ဝင်တချို့လည်းပါဝင်ခဲ့ပြီးအကာကိုတဇာကံအဖြစ်ဖန်စီခံခဲ့ရပါတယ်
။ အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကို2016ခုနှစ်အတွက်ဒီမိုကရက်ပါတီသမ္မတအလောင်းဖြစ်တည်ပြုရွေးချယ်ဖို့တရက်အလိုမှာပဲဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟာတနင်္ဂနွေနေ့ကယာရုကအနာယူသွားပြီဖြစ်ပါတယ်။ဒီမိုကရက်ပါတီအတွင်းသမ္မတအလောင်းပနာမရွေးချယ်မှုအတွင်းကလင်တန်အတွက်မမျှော်လင့်ပဲခက်ခဲတဲ့ပြိုင်ဘက်တစ်ဦးဖြစ်လာခဲ့တဲ့ဘာမွန်ဂျီနဲ့ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ရွေးကောက်ပွဲမှာစတင်ဝင်ရောက်ရှင်ပြိုင်မှုနဲ့ပတ်သက်လို့ပါတီခေါင်းဆောင်တချို့ကလှောင်ပြောင်ဝေဖန်ထားတဲ့အီးမေးလ်တွေအပြင်ကိုပေါက်ကြားခဲ့ပြီးတဲ့နောက်မှာ DNC လို့ခေါ်တဲ့ဒီမိုကရက်ပါတီရဲ့အကြီးအကဲ W Westman Schultz ကနှုတ်ထွက်သွားတာဖြစ်ပါတယ်။ Westman Schultz အနေနဲ့ခုသတင်းပတ်အတွင်း Philadelphia မြို့မှာကျင်းပမဲ့ Democrat Party ညီလာခံပြီးယာရုကတရားဝင်အနားယူမှာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ခွဲကျော်ကာလအတွင်း email ပေါင်း 2,000 ကျော်ကို WikiLeaks ကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာ Westman Schultz အနေနဲ့ယာရုကနေနှုတ်ထွက်ပေးဖို့ Sanders ကတောင်းဆိုနေခဲ့တာဖြစ်ပါတယ
်။ UAE ဘီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကတနင်္လာနေ့မနေ့ဖက်နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်တဲ့နေရာမှာအကောင်းဆုံးနဲ့ယုံကြည်စိတ်ချဆုံးမိတ်ဖက်နိုင်ငံအဖြစ်လူတွေဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကလာအိုနိုင်ငံဗီယန်တင်းမြို့တော်မှာတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။လာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးရဲ့ပြင်ပမှာမြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့အလို့သဘောတွေ့ဆုံဆွေးနွေးမှုပြုလုပ်စဉ်ဝန်ကြီးကတရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့ဆွေမျိုးပေါက်ဖော်ညီကိုတပွဲမိဖက်ဆက်ဆံရေးကိုဆက်လက်ခိုင်မအောင်ကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။နှစ်နိုင်ငံကြားမှာအပြန်လှန်အစီအမင်းဆက်ဆံရေးတွေလက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမှန်အားကောင်းလာအောင်ခေတ်သစ်ကာလမှာနှစ်ဦးနှစ်ဖက်ဆက်ဆံရေးကိုအားသစ်လောင်းဖို့အတွက်ယဉ်ကျေးမှုနဲ့တရုတ်နဲ့မြန်မာပြည်သူအချင်းချင်းကြားအပြန်လှန်ထိတွေ့မှုတွေကိုပုံမှန်တိုးမြှင့်ပေးဖို့အတွက်တရုတ်ဘက်ကအစဉ်နဲ့ရှိကြောင်းလည်းပြောဆိုလိုက်ပါတယ်။မြန်မာအစိုးရရဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုမြန်မာနိုင်ငံအပေါ်စိတ်ကောင်းစီရင်လာကောင်းထားရှိတဲ့အကြီးမားဆုံးအိန္ဒိယနိုင်ငံတစ်ခုအဖြစ်ခေါ်ဝေါ်တုံ့နှံလိုက်ပြီးတော့နှစ်နိုင်ငံပြည်သူတွေဟာအိန္ဒိယကောင်းမိတ်ဆွေတွေဖြစ်ကြတယ်လို့ပြောပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအမျိုးသားပြန်လည်ရင်ကြားစေရေးလှုပ်ဆောင်မှုတွေကိုအားပေးကူညီတဲ့ကဲတာကိုလည်းတန်ဖိုးထားအတိမတ်ပြီးကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့စွန့်တိုင်းပြည်တွင်းစွန့်ဆောင်ရေးတည်ဆောက်ရေးရေရှည်ဖွံ့ဖြိုးတိုးတက်ဖို့အမေရိကန်အစိုးရကဒေါ်လာ21တန်ကူညီထောက်ပံ့မှုပေးမှာဖြစ်ပါတယ်။အစိုးရရဲ့ရည်မှန်းချက်ဖြစ်တဲ့9နှစ်သက်တမ်းအတွင်းပြည်ပထုတ်ကုန်3ဆတိုးမြင့်ရေးအစိုးရရဲ့စွန့်ဆောင်ရေးခိုင်မာအကောင်လာစေရေးနဲ့တရားရေးစနစ်မှာတာဝန်ခံမှုနဲ့ပွင့်လင်းမြင်သာမှုရှိရေးနောက်လာမယ့်10စုနှစ်တွေအတွင်းအလုပ်ကိုင်တွေအများပြားပေါ်ထွန်းလာစေမယ့်စိုက်ပျိုးရေးကဏ္ဍကိုခင့်မီတိုးတက်ရေးတို့အတွက်အကူအညီပေးသွားမှာဖြစ်တဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဘန်ရော့ကပြောပါတယ်အခုတစ်ခေါက်ခီးစဉ်ဟာမစ္စတာရော့စ်ရဲ့၅ချိန်မြောက်မြန်မာပြည်ခီးစဉ်လည်းဖြစ်ပါတယ်ယင်းနှိမ့်နှံကြမဲ့ကုမ္ပဏီကြီးတွေအတွက်လုပ်ငန်းလဲပတ်မှုပိုးပြီးတော့လွယ်ကူချုံးမွေအောင်လိုအပ်တဲ့စီမင်းဥပဒေတွေချမှတ်အကောင့်ထဲပို့ဖို့ပြုပြင်ပြောင်းရဲလဲရေးတွေပို့ပြီးတော့လိုအပ်နေကြောင်းပြောပါတယ်ဒါ့အပြင်အမေရိကန်စီးပွားရေးကုမ္ပဏီကြီးတွေပေါ်ကန့်သက်ထားတဲ့မြန်မာနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်မှုကိုအပြည့်အဝပယ်ဖျက်နိုင်ခြင်းနဲ့ပတ်သက်လို့တခါ GSP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာအထူးခွင့်ရင်းနဲ့ပတ်သက်လို့ကိုလည်းစဉ်းစားပေးနေကြောင်းပြောခဲ့ပါတယ်
ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံတွင်တနင်္ဂနွေနေ့ညပိုင်းကမြေယူဘုံလေ့ကျင့်စမ်းသပ်မှုပြုလုပ်ခဲ့တဲ့အကြောင်းအဲ့ဒီမှာပောက်ကွဲမှုဖြစ်တဲ့ဆိုပြီးတော့ထွက်ပေါ်လာတဲ့သတင်းတွေဟာမဟုတ်မှန်တဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုပါရတယ်။တနင်္ဂနွေနေ့ညဦးပိုင်းတန်ရုံဝင်းတွင်ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ကြောင်းတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ကမာယုရက်စခန့်ရဲ့တာဝန်ကျရဲအရာရှိဖြစ်သူဒူရဲအုပ်ဆိုးသူကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုရှင်းပြခဲ့ပါတယ်။
ဟိုအဓိကတော့သူတို့စမ်းသပ်မှုတစ်ခုလုပ်တော့ပါဗျာသူတို့ဒီအမေရိကန်တန်ယုံနေထားနေလေစမ်းသပ်မှုကပထမဆုံးအချိန်ပေါ့နော်မိရိုဘုံကိုသူတို့စမ်းသပ်မှုလုပ်တာပေါ့သူတို့အမေရိကန်တန်ယုံဝင်းဧရိယာပိုင်မှာပေါ့လေအဲဂန်းကွေရနေပြီးတော့မှဒီပတ်ဝန်းကျင်ကိုသူကလေနဲ့တိုက်ခတ်သွားတာပေါ့အဲလေကိုရှူပြီးတဲ့လူတွေရယူတော့လည်းလည်းမြည်ရည်လေးဆက်တာတွေဘာညာရည်တော့ဒါမျိုးခံစားရတာရှိပါလေခင်ဗျာ
အခုတော့ဆုံးထပ်မံပြီးတော့ရရှိထားတဲ့သတင်းတွေအရရန်ကုန်အမေရိကန်တန်ယုံကလည်းအဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲကိုဒီကနေ့မနေ့မှကျင်းပဖို့စီစဉ်ထားတဲ့အကြောင်းသိရပါတယ်ခင်ဗျာ
နီပေါ်နိုင်ငံဟာနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာတွေမှာမရေမရာဖြစ်နေတဲ့နောက်ထပ်ကာလပိုင်ကြားတစ်ခုကိုကြာရောက်နေတာကြောင့်ဝန်ကြီးချုပ်KP Oli ဟာတနင်္ဂနွေနေ့မှာယာရုကနှုတ်ထွက်ခဲ့ပါတယ်ဝန်ကြီးချုပ် Oli ကသူအရှုံးနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေတဲ့အယုံကြည်မရှိအဆိုကိုလွှတ်တော်တွင်မဲခွဲမဆုံးဖြတ်ခဲ့မိနစ်အနည်းငယ်အတွင်းမှာပဲအခုလိုနှုတ်ထွက်ခဲ့တာပါ
Direct from Washington, the voice of America.
အခုဆက်လက်ပြီးတော့မြန်မာသတင်းလွှာတွေကိုတင်ဆက်မှာပါရှင်။ကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ hydrofluorocarbon ရှော့ချာရေးဖွံ့ဖြိုးဆဲမြန်မာနိုင်ငံအတွက်အခက်အခဲရှိနေကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဇူလိုင်လ15ရက်နေ့ကနေ23ရက်နေ့အထိအော်စတြီးယားနိုင်ငံဗီယက်နာမှာကျင်းပတဲ့နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးညီလာခံမှာမြန်မာဘက်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တာပါ။စမှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအခုမှစတင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံအတွက်အေးပေးဆက်တွေကနေထွက်တဲ့ hydrofluorocarbon ကိုမကြာခင်ကာလအတွင်းရှော့ချဖို့အခက်အခဲတွေရှိနေကြောင်းအဲ့ဒီညီလာခံကိုတက်ရောက်ခဲ့တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနရဲ့ညွှန်ချုပ်ဦးလာမောင်သိန်းက VOA ကိုအခုလိုရှင်းပြပါဗျာ။
ကျွန်တော်တို့ developing countries တွေကျွန်းနိုင်ငံတွေရဲ့အခက်အခဲကဒီ HFC ကအဓိကကျွန်တော်တို့အခုလက်ရှိအဓိကသုံးနေတဲ့ဓာတ်ငွေဖြစ်နေ Climate Change Potential ဆို Global Warming ကိုဖြစ်တဲ့ gas ဖြစ်တယ်။အဲဒီကကြတော့ဒီအစားဆုံး HFC ကိုကျွန်တော်တို့ဖိစောင်းလုပ်ဖို့အတွက်လောလောဆယ်မှာကျွန်တော်တို့အခက်အခဲရှိတယ
်။ American ဥဆောင်တဲ့ဖွံ့ဖြိုးပြီးနိုင်ငံတွေဘက်ကကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ hydrofluorocarbon ရှော့ချရေကို2016ခုနှစ်မှာစတင်အကောင့်တွေပေါ်ဖို့အဆိုပြုခဲ့ပြီးအိန္ဒိယနဲ့ပါကစ္စတန်ဥဆောင်တဲ့ဖွံ့ဖြိုးဆဲနိုင်ငံများဘက်က2020ခုနှစ်နောက်ပိုင်းမှစတင်ဖို့နဲ့ဆော်ဒီအာရေဗျ၊ကူဝိတ်စတဲ့အာရဗ်နိုင်ငံတွေဘက်ကတော့2030ခုနှစ်မှစတင်ဖို့ညီလာခံမှအတိအသင့်အဆိုပြုခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ရည်တည်ချက်ကိုဦးလှမောင်သိန်းကအခုလိုပြောပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံကဘေးပစိချာမှာနေလေဆိုကျွန်တော်အာဆီယံ10နိုင်ငံရှိတယ်ကျွန်တော်တို့ဆွေးနွေးကြမလေးရှားဥဆောင်ပြီးတော့မှာ informal ပေါ့ကျွန်တော်တို့ဒီနိုင်ငံတွေကတော့2020အနောက်ပိုင်းပေါ့နော်2020 2020ကဒီဟာ baseline year နေပြီး simple လုပ်ဖို့အတွက်ကျွန်တော်တို့ကအိန္ဒိယ proposal ကို support လုပ
်ကဘာကြီးရဲ့အိုဆုံးလွှာကိုထိခိုက်ပျက်စီးစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုရှော့ချရေးနိုင်ငံတကာသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအနေနဲ့အခုလိုကဘာကြီးပူနွေးမှုကိုဖြစ်စေတဲ့ HFCs ရှော့ချရေးအပြည့်အဝထောက်ခံတယ်ဆိုပေမဲ့အကောင့်ထဲပေါ်ဆောင်ရွက်တဲ့အပိုင်းမှာနိုင်ငံတကာရဲ့အကူအညီတွေလိုအပ်နေတယ်လို့ဦးလာမောင်သိန်းကဆိုပါတယ
်ကျွန်တော်တို့ကဘာတွေလိုလဲဆိုတော့မိပညာအောက်ကိုလိုတယ်နောက်ဒုတိယချက်ကတော့ဘာလဲဆိုတော့ဘာလို့ဆိုတော့ဒီဟာတွေကအခုကကျွန်တော်နိုင်ငံဆို HFC ကိုဖိစောင်းလုပ်နေတယ် HFC ကိုသုံးနေတယ်သုံးနေတဲ့အတွက်ကြောင့်သုံးတဲ့ PC တွေကတရားချေခံတဲ့ equipment တွေဖြစ်နေတယ်ဆိုတော့ HFC ကိုဖိစောင်းလုပ်ပြီဆိုဒီ PC ကိုဘယ်လိုလုပ်မှာလို့ကျွန်တော်တို့ပြစ်လိုက်ရမှာလားအဲ့ဒီကကြတော့ကျွန်တော် funding assistant လိုတယ်ဆိုပြီးတော့ကျွန်တော်တို့ကသင်ပြတယ်ဤပညာအကူအညီ funding အကူအညီအဓိကဒီအချက်ပေါ့
အခုလိုကဘာကြီးပူနွေးမှုကိုရှော့ချရေးမှာမြန်မာနိုင်ငံကအပါအဝင်ဆောင်ရွက်တဲ့အခါမှာစက်မှုလုပ်ငန်းတိုးတက်မှုအပိုင်းကိုရောထိခိုက်မှုတွေရှိနိုင်မလားရှင
့်ဒီတန်းငွေတွေကဒီစီးပွားရေးဖွံ့ဖြိုးမှုနဲ့သွားဆက်ဆက်နေတစ်ဖက်ကလည်းအဝန်ညာထိန်းသိမ်းရတဲ့ပတ်သက်လို့သွားဆက်ဆက်နေအဲ့ဒီကကြတော့ကျွန်တော်တို့ဒီနှစ်ခုကြားတွေမှာကျွန်တော်တို့ကြည့်ရမှာ HFC ကိုကျွန်တော်တို့သုံးတဲ့အတွက်ကြောင့်ကျွန်တော် infrastructure development လုပ်နေလေကျွန်တော်မြန်မာနိုင်ငံဆိုအခုမှစပြီးတော့ကျွန်တော်စက်မှုလုံငန်းတွေဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နေတယ်တစ်ဖက်ကမြို့ပြဆောက်ဦးတွေဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နေတယ်စသည်အားဖြင့်ပေါ့ဒီဟာအသုံးများလာအဲဒီခါကျတော့တစ်ဖက်ကဒီမှာရှော့ချမယ်ဆိုတဲ့ဒီ Montreal Protocol ရာရှော့ချမယ်ဆိုတဲ့ကဏ္ဍရှိလာတယ်ရှိလာတော့ဒီနှစ်ခုကြားထဲမှာကျွန်တော်တို့က balance ရအောင်အချက်ညီဖြစ်အောင်လုပ်ပါမယ
်ဗီယက်နာမှာကျင်းပတဲ့နိုင်ငံတကာညီလာခံမှာဇူလိုင်လ22ရက်နေ့ကဝင်ကြီးဆင့်ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းကမ္ဘာ့ရာသီဥတုပူနွေးပြောင်းလဲလာတဲ့ပြဿနာကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပူးပေါင်းဖြေရှင်းဖို့အရေးတကြီးလိုအပ်နေကြောင်းသတိပေးပြောကြားခဲ့ပါတယ်ရှင်။အမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှာနေထိုင်ကြတဲ့မြမအရေးတက်ကြွလှုပ်ရှားသူများနဲ့စုဖွဲ့ထားတဲ့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားမှုအင်အားစုအဖွဲ့ကတော့မြန်မာနိုင်ငံမှာမကြာခင်ကျင်းပတော့မယ့်27ရာစုပင်လုံညီလာခံကိုထောက်ခံကြောင်းပြသတဲ့လှုပ်ရှားမှုတွေကိုကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းကိုတော့မက်ခွာညူကဆက်လက်ပြောပြမှာပါရှင်
။သမ္မတဦးထင်ကျော်ကဇူလိုင်လအစောပိုင်းမှာဖွဲ့စည်းပေးထားခဲ့တဲ့ငြိမ်းချမ်းရေးကော်မရှင်ဟာတနိုင်ငံလုံးအပြစ်ရစဲရေးသဘောတူညီချက် NCA ကိုအခြေခံပြီးအကောင့်ထက်ဖို့ဆောင်ရွက်မဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုလာမယ့်ဩဂုတ်လစတုတ္ထဘက်မှာနောက်ဆုံးထားပြီးတော့ကျင်းပနိုင်ရေးဆောင်ရွက်နေပါတယ်။ အခုလိုပြည်တွင်းမှာငြိမ်းချမ်းရေးကော်မရှင်ကငြိမ်းချမ်းရေးဆွေးနွေးမှုတွေနဲ့အမျိုးသားပြန်လည်တင်မြှောက်ရေးအတွက်ကြိုးပမ်းဆောင်ရွက်နေတာနဲ့တစ်ချိန်တည်းမှာပဲပြည်ပရောက်မြမအရေးတက်ကြွလှုပ်ရှားသူတွေအနေနဲ့လည်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစီရေးဆောင်ရွက်နေတဲ့အစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုထောက်ခံပံ့ပိုးပေးနိုင်ဖို့ရည်ရွယ်ပြီး27ရာစုပင်လုံညီလာခံကိုအပြည့်အဝထောက်ခံကြောင်းထောက်ခံသူတွေရဲ့လက်မှတ်တွေကောက်ခံနေတာဖြစ်ပါတယ်လက်မှတ်တွေကိုစုဆောင်းနေတဲ့ပြည်တွင်းငြိမ်းချမ်းရေးအင်အားစုမှကမကထပြုဆောင်ရွက်နေတဲ့ကိုအောင်မြင့်ထွန်းကဒီလှုပ်ရှားမှုနဲ့ပတ်သက်လို့အခုလိုရှင်းပြပါဗျ
။ဒီလက်မှတ်ကောက်ခံတဲ့သဘောထားဟာကျွန်တော်လက်မှတ်တွေရယူဖို့ထက်ကျွန်တော်တို့ပြည်သူတရလုံးကလက်ရှိအစိုးရနဲ့သသားရဲ့ရှိတယ်ဆိုတဲ့အတန်ကိုကျွန်တော်ကထုတ်ချင်တာဖြစ်တယ်။အဲဒီလိုမျိုးအစိုးရနောက်ကနေကျွန်တော်တို့ဒီပြည်သူတရလုံးကသာဝရရက်တည်နေတဲ့ရက်တည်နေတဲ့ဆိုတော့ပြတ်သားခြင်းတဲ့သဘောပေါ်ကျွန်တော်တို့ကပေါ်ဆောင်လာဖြစ်ပါတယ
်။လက်မှတ်ကောက်ခံရမှာအွန်လိုင်းကနေပြီးတော့ပဲကောက်ခံသလား။တခြားဘယ်နည်းလမ်းနဲ့ပေးပို့လို့ရနိုင်တယ်လဲဆိုတာကိုမေးမြန်းတဲ့အခါမှာတော့ကိုအောင်မြင့်ထွန်းကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ကလက်မှတ်ကောင်းကတော့အွန်လိုင်းမှာတချို့ရတယ်။နောက်ကျွန်တော်တို့ဒီတိုင်းတိန်တဆင်းတွေကိုလိုက်ကောက်ဖို့ကျွန်တော်စူးစမ်းနေတယ်။ဒါတချို့ကအွန်လိုင်းမှာသူ့ကိုအခက်အခဲရှိတဲ့လူတွေလည်းရှိတယ်။အဲ့တော့ကျွန်တော်အပြင်ဘက်တွေကနေပြီးတော့ဖောင်အနေနဲ့ထုတ်ဖို့လုပ်ထားကြ။အခုကျွန်တော်တို့အားလုံးပေါင်းလက်မှတ်600ကျော်900ကျော်လောက်တော့လောလောဆယ်ရတာပါ။အဓိကကျွန်တော်တို့ကဒါတွေစုပြီးတော့သက်တော်တွေကနေလုပ်နေလို့ကဒီတော်စုလုပ်နေလုပ်ငန်းစဉ်တွေမြန်တဲ့မြန်လာအောင်ဆိုတာထက်စနစ်တကျနဲ့ပြည်ပြည်ပြည်နဲ့အားလုံးပါဝင်တဲ့နေ့အထိအဲ့လိုမျိုးတွားနိုင်ဖို့အတွက်မှာကျွန်တော်တို့ကလည်းဒီပေါ်မှာဒီလက်မှတ်တွေပြည်ပြည်ပြည်ပြည်ချင်းကျွန်တော်ခောက်ဆောင်မှဖြစ်တယ်
။ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားမှုအင်အားစုအဖွဲ့အစည်းကို27ရာစုပင်လုံညီလာခံကိုထောက်ခံကြောင်းအစိုးပြုလက်မှတ်တွေကို peacecampaignbarma@gmail.com ကနေပြီးတော့လဲဆက်သွယ်ပေးပို့နိုင်ကြောင်းအဲ့ဒီအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလှုပ်ရှားမှုမှာဩစတြေးလျဒိမတ်နယ်သာလန်ကနေဒါနဲ့အမေရိကန်ပြည်ထောင်စုမှနေထိုင်နေကြတဲ့မြမအရေးတက်ကြွလှုပ်ရှားသူတွေကပူးပေါင်းဆောင်ရွက်နေကြတာဖြစ်ပြီးဂျပန်နိုင်ငံရောက်မြမအတိုင်းဝိုင်းကလည်းဒီလှုပ်ရှားမှုမှာပူးပေါင်းဆောင်ရွက်ဖို့လာရောက်ဆက်သွယ်နေပြီဖြစ်ကြောင်းကိုအောင်မြင့်ထွန်းကပြောပါတယ်ရှင်။
အခုဆက်လက်ပြီးတော့တင်ဆက်မယ့်မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာလဲ27ရာစုပင်လုံညီလာခံအပေါ်ဇိုမီမျိုးနယ်စုရဲ့မျှော်လင့်ချက်ကိုဇိုမီဒီမိုကရေစီအဖွဲ့ချုပ်ကပူကန်လန်းခုတ်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပ
ါကန်လမ်ခုတ်ကိုလိုဗီယိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးများတင်ပါတယ်ကျွန်တော်
ဟုတ်ကဲ့ပထမဆုံးတော့ဒီအမေရိကန်ကိုဘာကြောင့်ရောက်လာလဲဆိုတော့ခီးစဉ်အခြေအနေလေးကိုကျွန်တော်တို့အရင်ရှင်းပြပေးပါလား
ဟုတ်ကဲ့ပါဆရာကျွန်တော်ဒီရောက်တဲ့အကြောင်းအရာတော့ကျွန်တော်တို့ဒီမှာရောက်နေတဲ့ဇုံမီအဖွဲ့အစည်းအနေဇုံမီလူမျိုးတွေအနေပေါ့နော်ကျွန်တော်ဇုံမီ in Kwan USA ဆိုပြီးတော့မှ community တစ်ခုဖွဲ့လိုက်တယ်အဖွဲ့တဲ့ဟာကဇွဲမ section 6ခုရှိတယ်ဗျာ6ခုရှိတဲ့တရား economic and social မှာ consultative state အနေနဲ့ကျွန်တော်ပါဝင်ခွင့်ရှိတဲ့အတွက်ကြောင့်ကျွန်တော်ဇွဲနေမှာ seminar ပဲလုပ်လို့တစုံတစ်ခုပေါ့နော်ဒီဟိုခုနကျွန်တော်ပြောတဲ့ economic and social ဂါနာနဲ့ပတ်သက်တဲ့အရာတွေမှာတို့ဇုံမီ in Kwan USA ကိုဖိတ်တဲ့အချိန်မှာကျွန်တော်တို့မြန်မာပြည်မှာရှိတဲ့လူတွေရောအင်းထဲမှာရှိတဲ့လူတွေရောတကဘာလုံးမှာရှိတဲ့ဇုံမီကအမျိုးသားကြီးအတွက်လှုပ်ရှားတဲ့လူတွေသူတို့ကဖိတ်ခေါ်ကြတယ
်ဟုတ်ကဲ့
အဲ့ဒါကြောင့်မလို့ကျွန်တော်ဒီရောက်ဖြစ်တာပါဆရာ
အခုတွေ့ခဲ့တဲ့ဒီသူတို့အစည်းအဝေးမှာတက်ခဲ့တဲ့အနေအထားအရာကဘယ်လောက်ထိအားရကျင်နာမှုရှိတယ်လဲတဘောကဆိုတော့ဒီသူတို့ budget ကြီးအကြီးကြီးတော့ရှိတာပေါ့ဆိုတော့လုပ်ကြမယ်ကိုင်းရမယ်ဆိုတော့ဆောင်းဘုတ်တွေလည်းသူတို့လမ်းစဉ်တွေလည်းငွေဝါးတွေလည်းချမှတ်ထားတယ
်ဟုတ်တယ်ဆို
တော့ကိုယ့်ဘက်ကရောကိုကဒါကိုတွားတက်ပြီးတော့တွေ့ပြီးတော့အေးငါတို့ကတော့ဝင်ပါရင်လုံနိုင်ရင်တော့ငါတို့လူမျိုးအတွက်ငါတို့ပြည်နယ်အတွက်တကယ်ကောင်းအောင်တိုးတက်အောင်လုပ်နိုင်တယ်ဆိုတဲ့ဟာမျိုးအားရကျင်နာမှုရှိခဲ့လား
အားရှိတယ်ဆရာအများကြီးရှိပါတယ်ကျွန်တော်လှုပ်ချင်တဲ့ဆန္ဒတွေလည်းအများကြီးပေါ်လာတော့ပေါ့ဗျာတူရောမှာတော့ road တစ်ခုစီကောင်းရှိမယ်ပေါ့အဲဥစ္စာတွေပါအကုန်လုံးလှိမ့်လာပြီးတော့မှပေါ့နော်ဒီမှာ zoomin quantus နဲ့တေချာတိုင်ပင်ညှိနှိုင်းပြီးတော့မှချင်းပြည်နယ်မှာရှိတဲ့လူတွေရောကျွန်တော်မှနေရာအနှံ့မှာရောက်ရှိနေတဲ့ zoomin ပညာရှင်တွေပေါ့ကွာအားလုံးကနေအကြံပြုပြီးတော့မှကျွန်တော်ပထမဆုံးဒါတွေ့ရင်ကောင်းမယ်ဒါတော့လုံးမယ်ဟဲ့ဆိုလို့ချင်းကျွန်တော်တို့အလွယ်လေးလုပ်နိုင်မယ်တကယ်လဲပြည်သူအတွက်တိုင်းပြည်အတွက်အကျိုးရှိမယ်ဆိုတဲ့အရာကိုကျွန်တော်ပြန်ပြီးတော့စကားချပြီးတော့ပေါ့နော်တင်ပြဖို့အစီအစဉ်ရှိပါတယ်ဆရာ
ဆိုတော့ဒါကတော့အခုပြည်ပမှာလာရောက်ပြီးတော့လှုပ်ရှားနေတဲ့ဟိုအခြေအနေတွေပေါ့နော်ဆိုတော့ပြည်ထဲမှာလည်းအခုကတကယ်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရေးဟာနိုင်ငံတကာစိတ်ဝင်စားတဲ့တကယ်အထွတ်ထိပ်ကိုရောက်နေတဲ့အနေအထားဖြစ်နေတာကိုဒီမိုကရေစီအပြောင်းအလဲတွေပါတယ်နဲ့ဆီယနာရှင်စနစ်ကနေပြီးတော့ဒီမိုကရေစီဆိုတာစနစ်ကိုပြောင်းနေဆိုပြီးတော့နိုင်ငံတကာလည်းစိတ်ဝင်စားနေစောင့်ကြည့်နေတဲ့အချိန်တော့အချိန်ကတော့အချိန်ကောင်းအချိန်ကိုက်ပဲလို့တော့ပြောလို့ရတာပေါ့နော
်ဟုတ်ပါတယ်
ဆိုတော့မြန်မာနိုင်ငံထဲမှာလည်းဒီနိုင်ငံပြောင်းလဲမှုတွေကအချိန်နဲ့အမျှတောက်လျှောက်သူကအများကြီးဖြစ်နေတယ်ဆိုတော့အခုမကြခင်မှာပဲသူတို့20တရာစုပင်လုံညီလာခံဆိုပြီးလှုပ်ကြဖို့စီစဉ်နေကြတာတွေရှိတယ်ဒီရှေ့လာထဲမှာသူတို့ဒီလာကခေါ်နိုင်မှုအတွက်စ조사နေကြတယ်ဆိုပြီးတော့ပြောကြတယ်ပေါ့နော်အဲ့ဒီအစိုးရဥဆောင်ပြီးတော့ဆိုတော့အဲ့ဒီလှုပ်ဆောင်နေတဲ့အပေါ်မှာကောဒီကိုကမ်လုခပ်ကဒီဇိုမီမြို့သားဒီမိုကရေစီအဖွဲ့ချုပ်မှာဘိုကော်မတီဝင်တဦးလည်းဖြစ်တယ်ဆိုတော့ကိုနိုင်ငံရေးပါတီအနေနဲ့ပါဝင်မှုတွေကဘယ်လောက်ထိရှိသလဲ
အခုကကြားရတဲ့လောက်ကအန်ဒီစုကနေပြောတာပေါ့နော် energy ဒီအစိုးရနေပြောတဲ့ဟာကကျွန်တော်ပါတီ size လို့ရှိရင်အနိုင်ရပါတီပဲတက်ခွင့်ရှိမယ်ဆိုတဲ့ခါကျတော့ကျွန်ုပ်ပြည်နယ်ပဲပြောမယ်ကျွန်ုပ်ပြည်နယ်မှာဆိုလို့ရှိရင်အနိုင်ရပါတီဆိုလို့ရှိရင်လူမျိုးစုတဲမှာကျွန်ုပ်ဇုံမီပါတီတစ်ခုပဲတပါတီပဲရှိတယ်ဇုံမီဒီမိုကရေစီအဖွဲ့ချုပ်ပါတီတစ်ခုပဲရှိတယ်ရှိတဲ့ခါကျတော့ကျွန်ုပ်ပါတီကတော့ရှော့ဖြစ်သွားပြီရှော့ဖြစ်တဲ့ခါကျတော့ကျွန်ုပ်ချင်းပြည်နယ်မှာရှိတဲ့လူမျိုးစုပါတီတွေအများကြီးရှိသေးတယ်ရှိသေးတဲ့အတွက်ကြောင့်ဘာပဲဖြစ်ဖြစ်ဒီ 21st century ပြည်တော်ကြီးလာခေါင်းလုံးမဟေးဆိုလို့ရှိရင်ကိုပြည်နယ်အတွင်းမှာရှိတဲ့လူမျိုးစုပါတီအတီးတီကိုအားလုံးကျွန်တော်တို့ဆွေးနွေးဖို့လိုတယ်ဆူလိုတာဘာလဲဆိုလို့ရှိရင်ကျွန်တော်ပါတီကတော့တက်လို့ရတယ်ကိုမူတစ်ခုတည်းနဲ့တော့ဆွေးနွေးရင်ကိုမူတစ်ခုပဲဖြစ်မယ
်ဒါပေါ့
ဆိုတော့ကတချင်းပြည်နယ်တပြည်နယ်လုံးမှာရှိတဲ့ပါတီအတီးတီရဲ့အတန်းအားလုံးကိုကျွန်တော်ကကျွန်တော်ဖတ်စင်တူညီလာခံမှာတဲတော့ချင်တယ
်ဟုတ်ကဲ့ဆိုတော့ညီလာခံငါတော့ဒါမဖြစ်မနေအနေနဲ့များဆိုတော့ဖြစ်တော့မှာပဲလေ
ဆိုတ
ော
့ဟုတ်က
ဲ့ဟုတ်ကဲ့ဟိုဒါညီဟိုပါပေါ့နိုင်ငံရေးပါတီတွေရှိသလိုနိုင်ငံအဖွဲ့အစည်းတွေလည်းရှိတာကိုအဓိကတော့အများစုကအာယုံဆိုင်နေကြတာကနိုင်ငံအဖွဲ့အစည်းတွေနဲ့အပြစ်ခရဲ့ဆေးရေးကိစ္စကိုပဲအာယုံဆိုင်ပြီးပြောနေကြတာ20တရာစုပင်လုံးညီလာခံဆိုအဲ့ဒီကိုပဲလူတွေကမြင်နေကြတာဆိုတော့တခြားဒီဇိုမီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လိုမျိုးနိုင်ငံရေးပါတီတွေကလည်းအများကြီးရှိတယ်နောက်တခြားတိုင်းရင်းသားတွေကရင်ဆိုလည်းကရင်လျောက်မွန်ဆိုလဲမွန်လျောက်ရှိတာကိုဆိုတော့ဒီလူတွေတစုတစည်းနဲ့အားလုံးစုစည်းပြီးတော့စောစောချင်းပြတခုကိုချင်းပြမှာရှိတဲ့ချင်းလူမျိုးစုမတူတဲ့ချင်းတိုင်းသားတွေအားလုံးကိုစားပြုတ်သလိုပဲတခြားတိုင်းရင်းသားတွေနဲ့ရောကြိုတင်ညှိနှိုင်းတာတွေရှိသလားကရင်တို့မွန်တို့တခြားဒီရှမ်းတို့နဲ့ရောဒီ
ကျွန်တော်တို့ကဟုတ်ကဲ့ပါဆရာကျွန်တော်တို့ကဇွင်းနယ်မှာလည်းပါတယ်ကျွန်တော်ဇွင်းနယ်နဲ့လည်းတော်တော်လေးခီးရောက်နေပြီပေါ့ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုတဲ့ခါကျတော့တိုင်းသားအားလုံးစုံတလောက်တော့ပါဝင်ပြီလို့ကျွန်တော်ယူဆတယ်ပြီးတော့ 21st century ဆိုတဲ့ဟာကဘယ်လောက်အရေးကြီးလဲဆိုလို့ရှိရင်ကျွန်တော်တို့ကဒီ ceasefire ကငင်းချိုင်းမဟုတ်ဘူးလေတနတ်တန်မထွက်တာပဲရှိတယ်ဆိုတော့တကယ်ထော်ရငင်းချိုင်းရဖို့ရမှတာလေမြန်မာပြည်ကတကယ်ငင်းချမ်းမှာပြီးတော့လည်းတကယ်လည်းတိုးတက်မှာဆိုတဲ့ခါကျတော့အဲ့ကြီးရွယ်ချက်ကိုကျွန်တော်တို့ကဒီမိုတွေမချမှတ်နိုင်ဘူးဆိုရင်ဒီ 21st century မှာမတင်တော့နိုင်ဘူးဆိုရင်ကျွန်တော်တို့နောက်ခြေတန်းလာဟိုစားနောက်ကျကြံခဲ့တော့မှာဆိုတဲ့ခါကျတော့ကျွန်တော်တို့မြန်မာပြည်မှာမိတင်းနေထိုင်တဲ့တိုင်းသားလူမျိုးပေါင်းစုံအတွက်အမတားမအရေးကြီးတဲ့ဟိုစားပေါ့တွေ့ဆုံဆွေးနွေးပွဲ conference တစ်ခုလုပ်လဲမြင်တယ်လေဆိုတဲ့ခါကျတော့ဒီကိစ္စကိုပြောတဲ့ခါကျတော့ဘယ်ကနေစပြောရင်ကောင်းမလဲဆိုရင်ကျွန်တော်အမြင်ပါကျွန်တော်တို့တိုင်းပြည်ကြီးကဘာကြောက်ဒီလိုဖြစ်ရတယ်လဲပေါ့နော
်
ဆိုရက် question ဟိုကျွန်တော်တို့အနေနဲ့ဆရာစေခြင်းနဲ့အားလုံးလေ
ဟုတ်ကဲ့ဟုတ်ကဲ့
ဒီလိုဖြစ်တာဟာကျွန်တော်တို့ကတိုင်းသားတွေဘာဖြစ်လို့တောခုပြီးတော့လက်နဲ့ဆွဲကြိုက်ကြတယ်လေဆိုရက်ဟာ၄လေ
ဟုတ်တယ
်အဓိက point ကိုပြန်ကြည့်တဲ့အခါကျတော့ 1947 constitution မှာရေးဆွဲထားတဲ့ agreement ကိုအဲ့ဒီ agreement အတိုင်း account ထဲမှာပေါ်နိုင်တေးတဲ့အခါကျတော့လူတွေကစိတ်ညစ်ပြီးတော့မှဘယ်လိုပြောမလဲဆိုတော့ငင်းငွေလာတော့ပေါ့ကွာ
ဟုတ်ကဲ့
ငင်းငွေတဲ့အချိန်မှာလူတချို့ကနေအတိုင်းဝိုင်းတချို့ကအာနာစင်ဆန်းဆန်းတပါတနေဆန်းဆန်းနဲ့ပေါ့နော်အုတ်ချုပ်လာတဲ့မူအပေါ်မှာမကျေနပ်ချက်တွေများလာတယ်ပြီးတော့မှကျွန်တော်တို့အဓိကကကျွန်တော်တို့အဲ့အချိန်မှာတော့ဒန်းတူရေးရယ်ကိုပိုင်းပြတ်တန်းခွင့်ရယ်ကအဓိကဖြစ်နေတယ်ကျွန်တော်တောင်းဆိုနေတာ
ဟုတ်တယ်
ဟိုတစ်ခေါက်လဲကြားပါတယ်ရှားတို့လဲကြားမှာပါဂျင်းနက်ပြီကနေအာအန်တီဆုနဲ့မနေရလားတနေ့ကတွေ့တဲ့အချိန်မှာအန်တီဆုကနေအာဟုတ်စာကျွန်တော်နိုဘယ်ဆုဆင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပေါ့နော်သူကနေပြောတဲ့ဟာကဟာဟုတ်ပြီဂျင်းနက်ပြီဟုတ်စာကိုစလဲနဲ့တွေ့တဲ့အခါမှာ
ခူရယ်ဟုတ်ကဲ့
သူနဲ့တွေ့တဲ့အချိန်မှာဘာလို့ကျင်းလဲလူကျင်းတာတော့ဒါပေမဲ့အားလုံးတော့ရမယ်လို့တော့ကျွန်တော်အမှတ်မခံနိုင်ဘူးပြီအဲ့လိုပိတ်ပြောလိုက်တဲ့အခါကျတော့ဟိုကလည်းဟာတောင်းစရာမရှိတလို့ပေးစရာလည်းမရှိတော့ပါဘူးခင်ဗျာအဲ့မှာတော်တော်လေးကိုနှစ်နေပါတယ်ကျွန်တော်အဲ့လိုမြင်တယ
်ဟုတ်ကဲ့အဲ့ဒီဟာကိုအခုတော်တော်လေးလူတွေကဆွေးနွေးနေကြတယ်အဲ့ဒီစကားလုံးလေးတစ်ခုပေါ့နော
်
အခုဒီတရက်နေ့ရက်ထဲမှာဖြစ်သွားတဲ့နိုင်ငံရေးဖြစ်စဉ်ပေါ့အဲ့ဒါတောင်းရမယ်ပေးရမယ်ယူရမယ်ပေးရမယ်ဆိုတော့တဘောမဟုတ်ဘူးလေဒါဒီညဉ့်ညံရေးဆိုတာဟုတ်တယ်မလားအားလုံးအတူရှင်တွဲပြီးတော့အားလုံးတန်းတူညီမျှဖြစ်ရေးကိုသွားကိုပြောတဲ့ထက်မှလည်းပါပါတယ်ဒီ1948ဖွဲ့စည်းပုံရတန်းတူညီမျှရေးတောင်းယူပင်လုံညီလာခံပထမဆုံးပင်လုံညီလာခံကလည်းအဲ့ဒီဟာကိုပဲသူတို့တိုင်းရင်းသားနဲ့တောင်ပေါ်မြေပြင်အားလုံးတန်းတူညီမျှဖြစ်ရေးဆိုတဲ့မူကိုချခဲ့တာကိုတိုင်းရင်းသားတွေကအစိုးရကြီးမှပြောနေတာကလည်းအဲ့ဒီမူအတိုင်းဆက်မသွားနိုင်ပဲနဲ့ရတော့20ရာစုပင်လုံညီလာခံမဲ့ခေါ်ခေါ်22ရာစုပင်လုံညီလာခံပဲခေါ်ခေါ်အောင်မြင်မှုရှိမှာမဟုတ်ဆိုပြောကြတယ
်ဆိုတော့
ဖြစ်သွားတဲ့ဖြစ်စဉ်အရာကအဲ့လိုမျိုးခေါင်းဆောင်လုပ်တဲ့သူဥဆောင်ချင်းဥဆောင်တဲ့သူတယောက်ကအဲ့လိုပြောလိုက်တဲ့ခါကျတော့တိုင်းရင်းသားတွေဘက်ကခံစားချက်ကဘယ်လိုရှိလာမလဲဆိုတော့ခင်ဗျားတို့ဘက်ကရောအဲ့ဒီစကားလုံးအပေါ်မှာဘယ်လိုမြင်တယ်လဲ
ကျွန်တော်တို့ကတော့ရှင်းပါတယ်ဆရာကျွန်တော်တို့ကအစကတည်းကကျွန်တော်တို့က agreement ရှိပြီးသားပါ agreement ရှိပြီးသားကိုထပ်ပြီးတော့လဲတောင်းချင်မလို့ပါဘူးမိတုမဆုမြန်မာနိုင်ငံမှာနိုင်ငံရေးခေါင်းဆောင်အမျိုးသားခေါင်းဆောင်ဖြစ်လာမဲ့လူတိုင်းအတာကိုမတိဘဲနဲ့ကျွန်တော်မြန်မာနိုင်ငံရုပ်လို့တွားလို့မရပါဘူးခင်ဗျာဆိုတဲ့ခါကျတော့တောင်းချင်လည်းမလိုဘူးအခုပေးလို့လည်းကုန်နေပြီပြည်နေရဟာအရာတွေအားလုံးကုန်ဆုံးသွားပြီကုန်တလောက်ဖြစ်နေပြီပေါ့ဗျာဆိုတဲ့ပုံမှာကျွန်တော်ကတော့အန်တီဆုလည်းအမြင်မဆောင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒီလူအခြေမျိုးလဲဒီငင်းချိုင်းအုပ်စုတွေနဲ့ပေါ့နော်ဆွေးနွေးတိုင်းဆွေးနွေးတိုင်းအပေးအယူလေးနဲ့ပေးတောင်းယူမှုတွေပေးမှုတွေပေါ့နော်ဒါမျိုးနဲ့ဖလဲပြီးတော့သူတို့ညှိနှိုင်းဆွေးနွေးကြတဲ့ဟာကိုပြတဲ့ခါကျတော့အာတီစုအနေနဲ့လည်းသူရိုးရိုးသားသားလေးနဲ့ကျမတို့ကတော့ခင်ဗျားတို့တောင်းတဲ့ဟာဘာတွေတောင်းမလဲပေါ့နော်အားလုံးတော့မတည်ဘူးအားလုံးတော့ပေးနိုင်မယ်မထင်ဘူးအမှမခံဘူးပေါ့ဗျာချွတ်တင်ပြီးတော့စကားခံထားတဲ့သဘောလောက်ပဲမြင်ပါတယ်ယူတာတာလေးနဲ့ပေါ့နော
်ဟုတ်ကဲ့နောက်တစ်ခုဒီမှာအခု21ရာစုပင်လုံညီလာခံကိစ္စကိုတချို့ထောက်ပြနေကြတာကဟုတ်ပြီပင်ဒီညီလာခံကြီးခေါ်လာတာဟုတ်ပြီဒါပေမဲ့ပထမပင်လုံညီလာခံလုပ်ခဲ့တဲ့အနေအထားနဲ့မတူတော့အခုကနိုင်ငံရေးအဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေအများကြီးလူတွေထောင်ထဲချီပြီးတော့ဝင်ဆွေးနွေးကြမှာဟိုဒီညီလာခံကြီးမှာဒီညီလာခံကနေပြီးတော့စစ်မှန်တဲ့စောစောပြောတော့အသေးစိတ်ကြတိတိကျကျမှန်ကန်တဲ့ဒီဟိုမြန်မာနိုင်ငံဒီစစ်မှန်တဲ့ငင်းကြရေပေါ်ထွက်မှုအတွက်စာချုပ်တစ်ခုချလာဖို့ကဒီလူတွေအများကြီးနဲ့ဝိုင်းဆွေးနွေးရင်ဘယ်လောက်ထိအချိန်သွားမလဲမဖြစ်ဘူးလို့တော့မဟုတ်ဘူးလေဖြစ်တော့ဖြစ်မယ်ဟိုဒါကြီးကဒီအီယောနဲ့ရေရှည်ကြီးဖြစ်သွားမလားဆိုတော့စိုးရိမ်မှုတွေရှိနေတယ်အဲ့ဒီအပေါ်မှာရောဘယ်လိုမြင်မိလဲ
ကျွန်တော်မြင်ရှင်းတယ်ဗျာဆရာအဲ့ဒါကဘာဖြစ်လို့လဲဆိုတော့ politics ဆိုတဲ့နေရာမှာ politician နေရာလောက်ရမှာနံပါတ်1ချက်ဆိုတော့ politician ဆိုလို့ရှိရင်ပါတီနိုင်ငံရေးကိုပဲပြောမှာလားဒီလွတ်တော်ပြင်ပကိုလည်းပြောမှာလားနော်အဲ့ဒါတခုရှိတယ်အဲ့ပေါ်မှာပထမဘယ်ဟာနဲ့တွားမလဲဆိုတဲ့အပေါ်မှာပဲမူတည်မယ်နှစ်မျိုးရှိတာပေါ့နော်အခုလက်ရှိအန်တီဆုကတွားတဲ့ပုံစံကလွတ်တော်တွင်ပေါ့အဟိုးစားပေါ့လွတ်တော်ထဲမှာရောက်နေတဲ့ပါတီအနိုင်ရပါတီနဲ့ပဲပထမအဦးဆုံးသူခြေလှမ်းတွားမယ်ဆိုတဲ့သဘောလောက်ပဲရှိပါတယ်ဒါပထမအဦးဆုံးပါဒါနဲ့မှပြီးသေးပါဘူးအများကြီးတွားရအောင်ပါပ
ါဟုတ်ကဲ့ဆိုတော့ကြာတော့ကြာမယ်လို့ယူဆရပေါ့
ကြာရမယ်ဘာဖြစ်လို့လဲဆိုတော့နှစ်ပေါင်း60ကျော်လောက်ဖြစ်လာတဲ့ပြဿနာဖြစ်တဲ့ခါကျတော့ချက်ချင်းဒီဥစ္စာအားလုံးကိုလုံးဝ
တထိုင်ချင်းဖြစ်ရှင်းဖို့တထိုင်ချင
်းဖြစ်ရှင်းဖို့မလွယ်ဘူးအချိန်တော့ပေးရမှာပါဆရာ
ဟုတ်ကဲ့ကိုလမ်ခောက်ကဆိုလို့လာပြီးတော့ဖြစ်သေးတယ်ကျေးဇူးများတင်ပါတယ်က
ျေးဇူးအများကြီးတင်ပါ
တယ်တင်းင်းလာနေနေတဲ့ King VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်
VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုချက်ချင်းထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်း나이ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာမို့ပထမဦးဆုံးအနေနဲ့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမှာပါ။သောရရှင်တွေအတွက်မြန်မာသချင်းတွေတပုတ်နဲ့လည်းမြစ်တာဒေလက်ဆောင်ပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့အရင်ဦးဆုံးဗီဒီယိုအစီအစဉ်တွေကိုပုံမှန်နားဆင်ပါတယ်ဆိုတဲ့သောရရှင်တွေရဲ့အစာတွေကိုဖော်ပြပေးခြင်းပါတယ်။ကိုဖြိုးဆိုတဲ့သောရရှင်ကကျွန်တော်တို့ဗီဒီယိုမြန်မာပိုင်း Facebook အစာမျက်နှာမှာလာပြီးတော့အခုလိုမျိုးဒီ VOA သတင်းဌာနနဲ့ပတ်သက်တဲ့အမှတ်ချက်လေးရေးသွားပါတယ်။
မြန်မာပြည်သူပြည်သားတွေကိုအမြင့်ကျအောင်အသိပညာတွေတိုးပွားအောင်နှစ်ပေါင်းများစွာအကူအညီပေးနေတဲ့ VOA ကိုအမြဲအားပေးနေပါတယ်ကျေးဇူးလည်းတင်ပါတယ် VOA ရဲ့ကျေးဇူးကြောင့်ကျွန်တော်တို့လှူအားပေးမလှူရတာဘယ်တော့မှမမေ့ပါဘူးကျွန်တော်ကတော့ဖြာပုံသားပါ
VOA ကထုတ်လွှင့်ပေးမှုကြောင့်လှူအားပေးမှုဘယ်တော့မှထပ်ပြီးတော့မလှူရတော့ပါဘူးလို့ရေးလာတဲ့ဖြာပုံသားသရရှင်ကိုဖြိုးဖြစ်ပါတယ်ရှင် Facebook အကောင့်ပိုင်ရှင်ချုပ်ဝင်းကလည်း VOA Facebook စာမျက်နှာကပရိသတ်တယောက်ဖြစ်ပါတယ်သူကတော့မြန်မာလူထုအတွက်အကျိုးရှိမဲ့အကြောင်းအရာတချို့ကို VOE ကထုတ်လွှင့်ပေးပါဆိုပြီးတော့အခုလိုမျိုးအကြံပြုလာပါတယ
်ကျွန်တော်တို့မြန်မာနိုင်ငံဟာဒီမိုကရေစီစနစ်ကိုကျင့်သုံးနေတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့ဒီမိုကရေစီစံနှုန်းဒီမိုကရေစီရဲ့သဘောတဘာဝတွေကိုနိုင်ငံသူနိုင်ငံသားတွေဟာကောင်းကောင်းမွန်မွန်မသိသေးတဲ့အတွက်ပညာပေးအကြောင်းအရာတွေကို VOE သတင်းဌာနကနေတင်ပြပေးပါလို့အကြံပြုအပ်ပါတယ်ခင်ဗျာ
သောရရှင်ချစ်ဝင်ဖြစ်ပါလေရှင်။ VOE သောရရှင်တွေရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းမှာခေတ်စားနေတဲ့အင်္ဂလိပ်သချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါမယ်နော်။ဒီနေ့တော့ Billboard Hot 100 Billboard မှာ Hot ဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်3ဖြစ်နေတဲ့သချင်းလေးကိုထုတ်လွှင့်ပေးကြပါမယ်။သချင်းကောင်းစဉ်က Cheap Thrills ဖြစ်ပြီးတော့ Australia တေးဆို Sia Fala ရဲ့ခုနှစ်ချက်မြောက်တေးတပြား This is Acting ဆိုတဲ့တေးတပြားလေးကဖြစ်ပါတယ်။2016ခုနှစ်မှာထွက်တဲ့ဒေးတဲ့ပြားဖြစ်ပြီးတော့အဲ့ဒီသချင်းကိုတော့အစီအရနဲ့ American တေးထုတ်လို့သူ Greg Kasten တို့ပူရဲပြီးတော့ရေးဆက်ထားတာပါတီးလုံးပြန်တီးပြီးတော့ remix လုပ်တော့ American နာမည်ကျော်အဆိုတော် Sean Paul က Jamaican Reggae Hand ဂီတာနဲ့ဝင်ပြီးတော့သီဆိုပေးထားတာဖြစ်ပါတယ်အဲ့ဒီသချင်းက Pop ဂီတာအမျိုးအစားဖြစ်ပြီးတော့တီးတီးကြကြပြောရမယ်ဆိုရင်တော့ Electro Pop အမျိုးအစားလို့ပြောနိုင်ပါတယ်ဒီသချင်းကို Rihanna ရဲ့ Anti ဒေးတဲ့ပြားအတွက်ရည်ရွယ်ပြီးရေးတာဖြစ်ပြီမလဲရီဟာနာကမလို့ချင်းဘူးဆိုလို့ဆီယာကသူ့ရဲ့ကိုပိုင်အခွေမှာထည့်သုံးလိုက်တာပါသူ့ရဲ့တချင်းကပေါက်သွားပါရင်နော် Rolling Stone Magazine ကတော့ဒီတချင်းဟာပါတီတချင်းမျိုးတစ်ပုဒ်ဖြစ်တယ်လို့ဆိုပြီးတော့ The Guardian သတင်းစာကလည်းပါတီမှာဖွင့်ဖို့ဖွင့်ပြော်တဲ့တချင်းတစ်ပုဒ်ပါလို့ဆိုထားပါတယ်ဒီတချင်းကကနေဒါပြင်သစ် Germany Spain Sweden အပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်မှာနံပါတ်1ရောက်ပြီးတော့တခြားနိုင်ငံအများပြားမှာလည်းနံပါတ်10ထဲဝင်ပါတယ်အခု American ပြည်အောင်စုမှာတော့ Billboard Hot 100ဆီမှာနံပါတ်3နေရာအဖြစ်နဲ့အမြင့်ဆုံးကိုရောက်လာတာပါကဲအဲ့လိုမျိုးလူကြိုက်များနေတဲ့တချင်လေးကိုနားထောင်ကြည့်ရအောင်ပါ Sia နဲ့ Sean Paul တို့ရဲ့ Cheap Thrills ဖြစ်ပါလေရှင
် Up with it girl rock with it girl show them it girl but the bang bang bounce with it girl dance with it girl get with it girl but the bang bang
come on come on turn the radio on
You
baby,
and me.
I don't need dollar bills, I have funds in the bank. Baby, I don't need dollar
just you
Baby,
and me. To the floor and make me see your energy because me not play no hide and seek. Office is the thing you ever make me feel weak, girl. Free. Cause anytime you whine and catch it, this is like the bullet of a
booty for repeat. Chit 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 Kuro, di pinsin kisa ne pete bro, nye ma na nge nga sa yi bro mila re tora chin di yao yi sa gu bian za bi zi ma re. Setwe yi ga, nye na yu ta ra ba, su bro mkwe da tora chin u de mao yi sa she yi bro yin pun la ba re chin.
Chino wa ro mkwe da yi di da yi mkwe mye ma setwe yi lunga yu ma. Ao chi la za ne wen dan bo wa ne tong se nene da wen tan song ke bi ro. Aku de chao se bie bi pite dwe, nye za la za pinsin kan za ni ba re. Aku Mela Nesakuneniga Mela de Binsin Todeka, Chionla Binsin Laza, Tome Suyen, Chino Desi Tin Shashi de Jong, Tessaya Yagwe Lujidu Tokasa Bima, Tobi Melu Biovari. Chino Zenigale, Chinone Sindu Laza, Dum Yamasado Ilungama, Tonsen and Dawin Tansongi, Binsin Kanzani de Chimabe, Ne Nenge Duma, Mimolime Quelon Dogabari, Tadmi Tungage Jim Shibau, Sanide Midadu Binsingule, Chino Gure Toyubari. Aoji Laza ne winani pijare, dwe binsin laza gale, diosa malongare, tonganam yabe pibare. A cool girl, binsin yunga jadi yaragaro, sani de lu noin on jume, kimon de lu noin on jume, soye, midazu binsin miaro ulu diabare. Nangada winishi la matasong reja bi boa nigoma yongi duri boma, pajo mia, tadasik joyatle, pigarene, nenge drinka, nenge ucho dumia, tadandu gala, dwe. Anna Redonza Lugujusha, Nangamain the Anzadari, Kuba and Jesilu the border, William Baum Yaswa, it take a chavari. Nemabu Gavas, Yadon and Gampian, Panidu Yagaro, Ainu Miri, Paisan Gwinine, Nangada when Judaswa Nishilamia, Tansong Gejare, Ochi Windam Binsin Zari Guro, Tanangenya Valu, Vioe Gardesin, Nangano Suya G, Tizi and Timya Barakmia.
ที่ตอนนี้เสียงสาวกพับเปลี่ยนจะมาอเมริกันพี่ยังจู่กันที่จู่ขันสาวกันจะเอาเรื่องเล่นๆเสียงพี่จะมาเนาะอเมริกันพี่ยังจู่มาเราโลกอันนั้นอยู่ในลุ่มผู้ลงเยื่อเวงเวียชิบาร์ดที่ลุ่มผู้ลงเยื่อเวงสุราเลโก้โลโลเด็ดแต่แดนที่สามังกูเยื่อเวงเวียเรื่องนี้เพื่อสุราเกียร์เลยเวียชิบาร์ดไอ้มาโก้ไอ้นางเบก้าที่ตอนนี้ไม่พิเศษตัวเนี่ยกว่าตอนนี้ไม่พิเศษไอ้นางแต่แดนเส้นนี้แท้จะจะป้องกันเนาะไอ้ไอ้นางเบย์ลุ่มผ ဆိုရင်အခုကိုအစ်စ်လက်ထလိုက်တဲ့သူရဲ့အချိုးခံစားဝင်ကိုကိုကမရနိုင်ပါဘူး။ဒါမဲ့လည်းအရင်အိမ်အောင်ဘေးရဲ့အချိုးခံစားဝင်ကအခုလက်ရှိကိုယူလိုက်တဲ့သူရဲ့အချိုးခံစားဝင်ထက်ပိုများမယ်ဆိုရင်တော့များတဲ့သူစီကအချိုးခံစားဝင်ကိုရွေးပြီးတော့ဘသူရဲ့အချိုးခံစားဝင်ကိုယူမလဲဆိုတာလုပ်လို့ရပါတယ်။နှစ်ယောက်ရဲ့အချိုးခံစားဝင်ကိုတစ်ပြိုင်တည်းထဲမရနိုင်တာဖြစ်ပါတယ်။ဆုံးသွားပြီဖြစ်တဲ့အရင်အိမ်အောင်ဘေးစီကရတဲ့အချိုးခံစားဝင်ကိုယူမလားအခုလက်ရှိအိမ်အောင်သေးရဲ့အချိုးခံစားဝင်ကိုယူမလားရွေးချယ်ရပါတယ်အတူပြောရမယ်ဆိုရင်တော့မုတ်ဆိုးမှာမုတ်ဆိုးဘူကအိမ်အောင်ပြန်ပြုတယ်ဆိုရင်အိမ်အောင်ဘေးအသေးရဲ့အချိုးခံစားဝင်နဲ့အိမ်အောင်ဟောင်းရဲ့အချိုးခံစားဝင်နှစ်ခုရဲ့ကနေတစ်ခုကိုရွေးပြီးတော့ရယူနိုင်ပါတယ်ဒီမြန်မာနိုင်ငံမှာဖြစ်တဲ့ပုံမေးကြည့်တော့ဟုတ်ပါတယ်ကိုအိမ်အောင်ပြုလိုက်ရင်အရင်အိမ်အောင်ဘေးရဲ့အချိုးခံစားဝင်မရတော့တာဟုတ်ပါတယ်ဒါပေမဲ့ကိုအိမ်အောင်ပြုလိုက်တဲ့သူရဲ့အချိုးခံစားဝင်ကသူနဲ့အတူပါလာမလားဒါမှမဟုတ်ကိုအိမ်အောင်ပြုတ်လိုက်တဲ့သူကအလုံးလက်မဲ့ဘွားမှာတစ်ယောက်လုံးလဲအလုံးလုံးမလာဘူးဒီလိုမျိုးပင်စင်အကျိုးခံစား권လည်းမရှိဘူးဆိုရင်တော့အမေရိကန်ပြည်အောင်စုမှလို့အလုံးလက်မဲ့အကျိုးခံစား권ပေးတာမျိုးလည်းမြန်မာနိုင်ငံမှာမရှိဘူးဆိုတော့အဲဒီကကိုအိမ်အောင်ဘက်အသေးရဲ့အကျိုးခံစား권ကိုသူတို့နှစ်ယောက်စလုံးရရှိမှာမဟုတ်ပါဘူးเนาะတကယ်တမ်းဆိုရင်တော့ဒါတနိုင်ငံနဲ့တနိုင်ငံစနစ်တွေလည်းတော်တော်လေးကို꽌ပြားကြပါတယ်American ပြည်အောင်စုကအခြေအနေကိုပဲကျွန်မဗဟုသုတအနေနဲ့ပြောပြပေးတာဖြစ်ပါတယ်နော်။တော်ရရှင်ဒီအစာတွေကိုပြန်ချပေးတာဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်။ မြန်မာတဲချစ်သောရရှင်တွေအတွက်မြန်မာတဲချင်းတွေတပုတ်တိလက်ဆောင်ဖြစ်နေထုတ်လွှင့်ပြောမှာဖြစ်ပါတယ်နော်ဘာလို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်။စာမရတာကြာပြီဖြစ်တဲ့ကျန်ကြီးမျိုးဖျားကြီးလက်ကကိုတင်ဝင်းကြီးရဲ့စာကိုတွေ့ရတော့ VOA 102 100သားတွေအထူးပဲဝမ်းသာသွားရပါတယ်လို့ပြောချင်ပါတယ်နော်။ကိုတင်ဝင်းကြီးတေးတောင်းလာတာဖြစ်ပါလိမ့်ရှင်။သူကိုယ်တိုင်လည်းနားဆင်ဖို့ပြီးတော့ဘကိုးတိုင်းရွှေချင်းမျိုးလျှက်စစ်တအားဖြန့်ဖြူးရေးရုံကစည်ရီမျိုးမင်းထွန်းပြီးတော့ပြည်မျိုးတရုတ်စုရက်ွက်ကကိုချိုကြီးကိုလူချောကိုတင်ဝင်းမိသားစုမြောင်းမြမျိုးရိုးကူရက်ွက်ကကိုတင်မောင်မိသားစုတို့အတွေ့ဆိုပြီးတော့တတိယတေးလက်ဆောင်ပေးပို့လာတာဖြစ်ပါတယ်။သောရရှင်ကိုတဝင်းကြီးကတော့ဒီစီစီမှာအင်္ဂလိပ်တေးတခြင်းတစ်ပုတ်ထုတ်လွှင့်ပေးမယ့်အစားသောရရှင်ရဲ့တေးတောင်းစာဒါမှမဟုတ်လေအကြောင်းအရာမျိုးစုံရေးသားထားတဲ့အစားတွေကိုထုတ်လွှင့်ပေးပါတယ်ကိုတဝင်းကြီးဟုတ်ကဲ့ထုတ်လွှင့်ပေးခြင်းပါတယ်ရှင်ဒါမဲ့အနောက်တိုင်းဒေးဂီတာပရိသတ်အတွက်လည်းကျမတို့ကအစီအစဉ်သက်သက်တစ်ခုမထုတ်လွှင့်ပေးနိုင်တာမလို့ဒီတနင်္ဂနွေအစီအစဉ်မှာပဲမြန်မာတခြင်းလေးတစ်ပုတ်အင်္ဂလိပ်တခြင်းလေးတစ်ပုတ်ထုတ်လွှင့်ပေးရတာဖြစ်ပါရဲ့နော်နားလည်မယ်လို့မျှော်လင့်ပါတယ်ရှင်ကျမတို့အချိန်ပိုခဲ့ရင်တော့အင်္ဂလိပ်တခြင်းကိုသက်သက်အစီအစဉ်ထုတ်လွှင့်ပေးပြီးတော့အစားတွေများများထုတ်လွှင့်ပေးဖို့ကြိုးစားပါမယ်ဒီဘက်တော့ VOA တိချစ်တော်ရရှင်နဲ့အားလုံးအတွက်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့တခြင်းလေးကတော့စောင်းလိုင်းနဲ့ချမ်းပြေတည်ဆူထားတဲ့တငယ်ချင်းတွေဆိုတဲ့တခြင်းလေးဖြစ်ပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
click not on men the dear me mama the nigen dey be ma le ma got down to you every tempo no ni lo le ma tu nai de ka sa te ne ja de jo mu pyan mi yong ge do dine a lot of one me pyan Darwin ko di ti bion zebo tan jwe cha de chi nya ba ko ko ju le min sha ba tu nya ri twa le nge nya kwa yong chi ba le tna chan lo si ta twi mo nya ta
saung lai ne swan pye di su ba de ta nge chin ni so de ta chin ko na sin ke cha ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်ဘေမာလေးဘာကတန်တာယုံအဲ့ဒီတပူဘုံနေလို့လဲမထူနိုင်တဲ့ခ
ါအခုလို VOA မြန်မာပိုင်းကအစီအစဉ်တွေကိုနားဆင်အားပေးကြတဲ့တော်ရရှင်အားလုံးကိုလည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကကျေးဇူးအထူးတင်ပါတယ်ရှင်ဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါလွဲမယောင်နဲ့ခက်တိမ်မြောင်နဲ့နတ်မဲ့ပြည်တွင်းငင်းချမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါရှင
်ပြီးခဲ့တဲ့ဇူလိုင်20ရက်နေ့ကကာကွယ်ရေးဦးစီးချုပ်ရုံးမှာ တမ်ဘရုံနဲ့သက်ဆိုင်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာစစ်ဘက်ရဲ့လုံခြုံရေးအရာရှိချုပ်ဒူးဘူချုပ်ကြီးမြထုံဦးကကချင်ပြည်နယ်မြကြီးနားမြို့ဗလမင်းထင်တရားနာမှာကျောင်းသားမောင်ကွန်ဆိုင်အောင်တနတ်တိမှန်တည်ဆုံမှုရှမ်းပြည်နယ်မိုင်းရွာကြီးရွာနားမှာရွာသားတချို့ရဲ့အလောင်းတွေတွေ့ရှိမှုစတဲ့တမ်ဘရုံနဲ့ပတ်သက်နေတဲ့အမှုခင်းတွေကိစ္စရှင်းလင်းပြောဆိုခဲ့တဲ့အပြင်လက်ရှိဒေါ်ဆန်းစုကြည်ဦးဆောင်ပြီး NLD အစိုးရကအကောင့်ထည့်ဖော်နေတဲ့27ရာစုပင်လုံညီလာခံဆိုင်ရာကိစ္စတွေကိုလည်းရှင်းလင်းပြောဆိုခဲ့ပါတယ်။တမ်ဘရော်ရဲ့သဘောထားလိုယူဆရမဲ့ဒူးဘူချုပ်ကြီးမြထုံဦးရဲ့ပြောဆိုချက်တွေဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ UNFC ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီခေါင်းဆောင်တွေပြောဆိုခဲ့တာတွေနဲ့သဘောထားချင်းမတူညီပါဘူး။ဒေါ်ဆန်းစုကြည်အနေနဲ့သူမျှော်မှန်းသလိုလာမယ့်ဩဂုတ်လမကုန်ခင်အားလုံးပါဝင်နိုင်မဲ့27ရာစုပင်လုံညီလာခံကြီးကိုကျင်းပနိုင်မှာလားအခြားဘာအခက်အခဲတွေများတွေ့နိုင်သေးသလဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
။ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရန်ကုန်ရောက်လာတဲ့ UNFC ခေါင်းဆောင် KIO ဒုက္ခတာဘူချုပ်ကြီးအင်ဘန်လာကလေးစိတ်ကိုရောက်ရောက်ချင်းအစိုးရအနေနဲ့တိုင်းရင်းသားတွေတောင်းဆိုတာတွေကိုလိုက်လျောရင်ငြိမ်းချမ်းရေးကိစ္စအဆင်ပြေမယ်ဆိုပြီးထုတ်ဖော်ပြောဆိုပါရယ်။ဆွေးနွေးပွဲအတွင်းမှာလည်းတက်မတော်နဲ့လက်နက်ကင်တိုင်းရင်းသားတွေတနိုင်ငံလုံးအတိုင်းအတာနဲ့နှစ်ဖက်တပြိုင်နက်တည်းအပြစ်ခတ်ရက်စဲရေးကြေညာကြဖို့တောင်းဆိုပါရယ်။ဒေါအောင်ဆန်းစုကြည်ကတော့တက်မတော်ဘက်နဲ့ညှိနှိုင်းပေးမယ်လို့ဖြေပါရယ်။ဆွေးနွေးပွဲမှာထုံးစံအတိုင်းဒေါအောင်ဆန်းစုကြည်ကတိုင်းသားတွေအနေနဲ့ကိုဘာတောင်းမလဲဆိုတာထက်ကိုဘာကိုပေးရမလဲဆိုတာစဉ်းစားပါဆိုပြီးပြောပါရယ်။ဒါကပဋိပက္ခဖြစ်နေတဲ့နှစ်ဖက်အင်အားစုတွေအပေးယူအလျှော့အတင်းလုပ်ကြဖို့ဒေါအောင်ဆန်းစုကြည်ပြောနေကြစကားပါ။ဒါပေမဲ့အဲ့ဒီစကားနဲ့ပတ်သက်ပြီး UNFC ခေါင်းဆောင်ခူဦးရယ်ကကျောက်တုတ်တီနေတွေတွားကြည့်ပါဦး။တောင်တွေဟာညီပြန့်တွေဖြစ်ကုန်ပြီညချောင်းအိမ်တိုင်းဒီခန်းချောက်ကုန်ပြီကျုပ်တို့လူတို့ကြေးရွာတွေပျက်စီးကုန်ပြီတချို့ဆိုဒုက္ခသက်စခန်းရောက်ကုန်ပြီညီပေါ်မြေအောက်တယံဇာတပျက်စီးတွေလည်းကုန်ပြီတစ်ပင်ဝါပင်တွေလည်းမရှိတော့ဘူးကဲကျုပ်တို့စီကဘာတွေထပ်ပေးရအောင်မလဲဆိုပြီးအငော့တူးတဲ့သဘောမျိုးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါသေးတယ်ပြောရရင်လက်ရှိအပြစ်အခက်ရက်စဲမထားတဲ့လက်နက်ကင်တိုင်းရင်းသားတွေရဲ့သဘောထားဟာအရင်တုန်းကအတိုင်းမပြောင်းမလဲရှိနေစေဆိုတဲ့သဘောပါပဲအလားတူပါပဲသတင်းစာရှင်းလင်းပွဲမှာဒုဗိုလ်ချုပ်ကြီးညာထွန်းဦးကလည်း27ရာစုပင်လုံညီလာခံဆိုတာအရင်သမရဦးသိန်းစိန်အစိုးရကဦးစီးကျင်းပခဲ့တဲ့တီထောင်စုငင်းငယ်ကြီးညီလာခံနဲ့အတူတူပဲလို့ဥဆောင်ကျင်းပမဲ့ဒေါ်ဆန်းစုကြည်ကိုတိုင်ပြောဆိုထားပြီးဖြစ်တဲ့အကြောင်းအရင်တီထောင်စုငင်းငယ်ကြီးညီလာခံဟာတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA အပေါ်မှာအခြေခံထားတာဖြစ်တဲ့အကြောင်းဒါကြောင့်အပြစ်ရမထားတဲ့လက်နက်ကင်ဖွဲ့တွေအနေနဲ့ NCA ကိုလက်မှတ်ထိုးဖို့လိုတဲ့အကြောင်းဒါအပြင်ကိုကန့်တအောင်းပလောင်နဲ့ AA ရခိုင်တပ်ဖွဲ့တွေအနေနဲ့လည်းလက်နက်ကင်လမ်းစဉ်ကိုဆွန့်လွတ်ဖို့တပ်မတော်ကသဘောထားထုတ်ပြန်ထားပြီးဖြစ်တဲ့အကြောင်းဒါအပြင်မိုင်းကြံရန်ဆွေးနွေးပွဲလည်းလုပ်ဖို့မလိုဘူးစသဖြင့်ပြောဆိုပါရယ်ဒါဟာလည်းတပ်မတော်ဘက်ကသဘောထားအရင်အတိုင်းမပြောင်းမလဲရှိနေစေဆိုတာပြတဲ့သဘောပ
ါအခက်အခဲကြုံရမှာကဒုံဆန်းစုကြည်ပါ27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးဆိုရင်တပ်မတော်ဘက်ကတောင်းဆိုသလိုအပြစ်ရမထားသူတွေအပြစ်ရစာချုပ်မှာလက်မှတ်ထိုးခြင်းထိုးဒါမှမဟုတ်တိုင်းသားတွေဘက်ကတောင်းဆိုသလိုတတိုင်းပြည်လုံးအတိုင်းအတာနဲ့နှစ်ဖက်တပြိုင်နက်တည်းအပြစ်ခတ်ရက်စဲရေးကြေညာကြဆိုတာမျိုးဖြစ်မြောက်အောင်ကောင်းထည်ဖော်ရမယ့်သဘောဖြစ်နေပါတယ်တကယ်တော့ဒေါ်ဆန်းစုကြည်အနေနဲ့ပြည်တွင်းညီညာရေးကိစ္စထိရောက်အောင်မြင်အောင်ဆောင်ရွက်ချင်တယ်ဆိုရင်ညီညာရေးကိုဘယ်နည်းဘယ်ပုံအကောင်းထည်ဖော်မယ်ဆိုတဲ့တိကျတဲ့မူဝါဒတရားရှိထားထုတ်ပြန်ထားဖို့လိုအပ်ပါတယ်ဥပမာပြစ်ခတ်တက်ခိုက်မှုတွေရက်စဲထားကြပြီးမှနှစ်ဖက်နိုင်ငံရေးဆိုင်ရာအပြေးယူအလျှော့တင်းတနည်းအားဖြင့်27ရာစုပင်လုံညီလာခံဆိုတာကိုလုပ်မလားဒါမှမဟုတ်လက်ရှိအနေအထားအတိုင်းအပြစ်ရတချို့အပြစ်မရတချို့ရှိနေတဲ့အနေအထားမှာပဲငြိမ်းချမ်းညီလာခံမှာအားလုံးကိုပါဝင်စေပြီးဆွေးနွေးညှိနှိုင်းတာတွေလုပ်ကြမလားဆိုတာပါ
အမှန်ဆိုရင်ဒေါ်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံဆိုတာဟာငြိမ်းချမ်းရေးဆွေးနွေးပွဲတွေရဲ့အစဖြစ်ပါလိမ့်မယ်ဒီညီလာခံတကြိမ်လောက်ကျင်းပရုံနဲ့နိုင်ငံရေးဆိုင်ရာအဖြေတစ်ခုခုထွက်လာနိုင်မှာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့အနာဂတ်ပုံမှန်သဏ္ဍန်ဆိုင်ရာကိစ္စနိုင်ငံရေးအဖြေရှာရေးကိစ္စဆိုတာဟာတစ်လနှစ်လနဲ့မပြီးနိုင်တစ်နှစ်နှစ်နှစ်နဲ့လည်းမပြီးနိုင်ဒီတဲ့အချိန်ယူပြီးလုပ်ရလိမ့်မယ်ဆိုတာတက်မတော်ဘက်ကရောလက်နက်ကင်တိုင်းရင်းသားတွေဘက်ကပါသဘောပေါက်ထားပြီးသားကိစ္စပါဒီလိုအခြေအနေအောက်မှာအပြစ်ခက်ရစဲရေးလက်မှတ်ရေးထိုးမထားကြရင်တစ်ဖက်မှာငြင်းငြင်းညီလာခံကြီးလုပ်နေပြီးတစ်ဖက်မှာပြစ်ခတ်တိုက်ခိုက်နေကြရင်အဆင်ပြေမှာတော့မဟုတ်ပါဘူး အခုရပိုင်းအတွင်းမှာပဲအပြစ်ရထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေအပြစ်ရမထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေအားလုံးပေါင်းပြီးကချင်ပြည်နယ်မိုက်ကြရံမှာညီလာခံတစ်ခုလုပ်ကြပါဦးမယ်။ဒါဟာအရင်သမရဦးသိန်းစိန်လက်ထက်ကလုပ်ခဲ့တဲ့လော်ခီလာညီလာခံ၊လိုက်ဇာညီလာခံတွေကိုသတိရစရာပါပဲ။ဒီညီလာခံကြီးကနေအရင်ညီလာခံတွေမှာဆွေးနွေးသဘောတူညီချက်ရခဲ့တာတွေထက်ပိုးပြီးကောင်းတဲ့ရလက်မျိုးရမလာရင်ထူးခြားတဲ့ညီလာခံလို့ခေါ်နိုင်မှာမဟုတ်ပါဘူး
။ဒီနေရာမှာပြီးခဲ့တဲ့ရက်ပိုင်းထိုင်းနိုင်ငံချင်းမိုင်မြို့မှာလုပ်ခဲ့တဲ့အပြစ်ရတိုင်းသားလက်နက်ကိုင်ရှစ်ဖွဲ့အစည်းအဝေးမှာခင်ယူဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစစ်ဖိုးပြောခဲ့တဲ့စကားကတော့မှတ်သားဖို့ကောင်းပါတယ်။သူကမိမိတို့ရဲ့နိုင်ငံရေးလိုလားချက်နိုင်ငံရေးဆွေးနွေးမှုတောင်းဆိုချက်များဟာပဂရိတိုင်းပြည်ရဲ့အခြေအနေနဲ့လက်လျောညီထွေကိုက်ညီပြီးသက်ဆိုင်ရာအစုအဖွဲ့များအားလုံးကလက်ခံနိုင်တဲ့လက်တွေ့ကျပြီးအကောင့်ထဲပေါ်နိုင်တဲ့နိုင်ငံရေးအဖြေကိုရရှိဖို့လိုအပ်ပါတယ်။ဆိုလိုတာကမိမိလိုအပ်ချက်အကုန်လုံးရမှလက်ခံနိုင်တဲ့နိုင်ငံရေးအဖြေမဟုတ်ပဲတမတမကြတဲ့နိုင်ငံရေးအဖြေကိုရရှိဖို့ဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောခဲ့ပါတယ်လက်ရှိတမတော်ဘက်ကရောလက်နက်ကန်တိုင်းသားတွေဘက်ကပါအရင်ကင်ဆွဲထားတဲ့မူတွေကိုအလျှော့မပေးဘဲဆက်ပြီးဆုတ်ကင်ထားကြမယ်ဆိုရင်ဖြင့်ဒေါက်ဆန်းစုကြည်ဥဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံစတင်နိုင်ရေးအခက်အခဲတွေတွေ့နေအောင်မှာပဲဖြစ်ကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
လို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေနဲ့ရုပ်သံကို Internet Website ကနေကြည့်ရှုနားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။သောင်းနေရေးအတွက်လူမျိုးတွေဟာမျိုးသားတွေနဲ့ရင်မောင်းတန်းပြီးလှုပ်လှုပ်နေကြရတာပါ။အိမ်ပြင်ထွက်ပြီးလှုပ်လှုပ်ကြရတဲ့မျိုးသမီးတွေရဲ့ဘေးကင်းလုံခြုံရေးအတွက်လက်ရှိမြန်မာနိုင်ငံတရားဥပဒေအရတရားဥပဒေကိုလက်တွေ့ကျင့်သုံးနေတဲ့အာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့တာဝန်ရှိတဲ့အတိုင်းမမမမခိုင်ခံခန့်ခန့်ရက်တီကာကွယ်ပေးနေတာမျိုးရှိပါရဲ့လားလုံလောက်ပါရဲ့လားဆိုတာအခုလာမယ့်အင်္ဂါနေ့ညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပို့ထားလို့ရပါတယ်VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။အခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်တွေမှာဒေါ်ရရှင်တွေပါဝင်ဆွေးနွေးကြပြီးတော့နားဆင်ကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပါပါမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကပြောပြထားပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံကဂျပန်ကဖေးလို့နာမည်ပေးထားတဲ့ဆိုင်ဟာအင်သာကျွေဝက်တွေကိုသုံးတဲ့စားတောက်ဆိုင်ဖြစ်ပါတယ်ဒီအင်သာကျွေဝက်တွေသုံးထားတဲ့ဆိုင်ဟာဈေးကြီးတဲ့စားတောက်ဆိုင်တွေလို့မဟုတ်ပေမဲ့အင်ဒိုနီးရှားနိုင်ငံသားတွေကတော့အထူးဆန်းအနေနဲ့ကြိတ်ကြိတ်တူလာရောက်စားတောက်ကြပါတယ်ဒီဆိုင်မှာဘိုထိုင်းလို့ခေါ်တဲ့အင်သာကျွေကွက်တွေကိုထိုင်းစရာထိုင်းကုန်တွေအဖြစ်သုံးထားပြီးတော့မြန်မာနဲ့အာရှတလွှားမှာအသုံးများတဲ့စောင့်ကြောက်ထိုင်ရတဲ့အင်သာကျွေကွက်တွေကိုတော့စားစရာထည့်တဲ့ပုဂံတွေအဖြစ်သုံးထားတာပါ။အင်ဒိုနီးရှားဆိုင်နံပါတ်ဂျပန်ရဲ့အထိပ္ပယ်ကလည်းအင်သာဖြစ်ပြီးတော့ဂျာဘာကျွန်းပေါ်ကစီမရန်မြို့မှာဖွင့်ထားတာပါ။ဒီဆိုင်မှာအင်ဒိုနီးရှားရိုးရာစားသားတစ်ခုဖြစ်တဲ့ဘက်ဆူအသားလုံးဟင်းရည်နဲ့အရက်မပါတဲ့ကော်တီအချိုယူတွေလည်းရနိုင်ပါတယ်။အင်သာကျွေကွက်တဲကအစာရီကိုစားရမကိုရွတ်နေသူတွေအထွတ်တော့ဝင်ပေါက်နားမှာအံပိုးအိတ်ကလေးတွေလည်းချိတ်ပေးထားပါတယ်။လာစားတဲ့သူတွေအနေနဲ့အစာပိုင်းမှာယွံကြပေမဲ့လည်းနောက်ပိုင်းမှာတော့တန့်ရှင်းပြီးကျန်းမာရေးနဲ့ညီညွတ်တဲ့အထွတ်လာစားကြပါတယ်။ဒီဆိုင်ပါရှင်ကတော့ပြည်သူကျန်းမာရေးပညာရှင်တယောက်ဖြစ်ပြီးပြည်သူတွေအနေနဲ့ကျန်းမာတန့်ရှင်းရေးအတွက်အလေးထားဂရုပြုမိစေဖို့အခုလိုဖန်တီးဖြစ်ခဲ့တာလို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံကလူသန်းပေါင်းများစွာဟာတန့်ရှင်းတဲ့အိမ်သာမရှိကြသေးတဲ့အကြောင်းသတိပေးနေတာလည်းဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကဝေဖန်သူတွေကတော့ဒီဆိုင်ဟာမသိတော်တဲ့အပြင်အစ္စလမ်ဘာသာရေးစည်းကမ်းတွေကိုလည်းဆန့်ကျင်နေတယ်လို့ပြောပါရရှင
်ပြီးခဲ့တဲ့တနင်္လာနေ့ကမက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နယ်မိုင်30အကွာမှာဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းဝင်ခဲ့တဲ့ရိုးရာကာပွဲတစ်ခုကိုကျင်းပခဲ့ပါတယ်မက္ကဆီကန်အယောက်260လောက်စုပေါင်းပြီးရိုးရာဝတ်စုံတွေနဲ့ကိုလိုနီခေတ်မတိုင်ခင်ကသမိုင်းဝင်ပိရမစ်နေရာတစ်ခုမှာကပြခဲ့ကြတာပါ။ကပြသူတွေက ရိုးရအတိုင်းအမွေးအတောင်တွေဝစ်စုံတွေကိုဝစ်ဆင်ပြီးစီးကြက်တွေနဲ့ကားခဲ့ကြတာပါ။ဟာနီတိုင်းသားတွေရဲ့ဖျားသခင်တွေကိုပူဇော်တဲ့အနေနဲ့အခုလိုကားပြတာလည်းဖြစ်ပါတယ်။ Guinness ကမ္ဘာစံချိန်ချိုးဖို့အတွက်လူအယောက်260ဟာတနေရာထဲမှာရိုးရအကကိုကားပြကြရမှာဖြစ်တယ်လို့ UNESCO ကကျွမ်းကျင်သူ2ယောက်နဲ့အခြားလေးလာသူ21ယောက်ကလည်းရိုးရဂုဏ်ပြုခြင်းအခမ်းအနားဖြစ်မဖြစ်လာကြည့်ခဲ့ကြပါရခင်ဗျာ။
တကယ်ကကပတ်ဆိုင်ပါရှင်အမတ်တယောက်ဓမြတိုက်ခင်ရတာကိုရိုက်ထားတဲ့လုံခြုံရေးဗီဒီယိုတစ်ခုနာမည်ကြီးသွားပါတယ်။အဲ့ဒီဗီဒီယိုဖိုင်ထဲမှာတော့တနက်နေ့ချိန်ချောက်ပြီးတော့ပတ်စံတောင်းနေတဲ့ဓမြကိုဂရုမစိုက်ပဲဆိုင်ရှင်ကသူ့ရဲ့ဈေးဝယ်သူကိုရောင်းခဲ့တဲ့အတွက်နာမည်ကြီးသွားတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံခရစ်ချတ်ချ်မြို့ကအီဂျစ်နယ်ဘွားအမတ်ပိုင်နဲ့ကပတ်ဆိုင်ကိုခေါင်းဆုပ်အင်ဂျီဝစ်ပစ္စတိုတနက်ကင်ထားတဲ့လူတယောက်ဝင်လာခဲ့ပြီးတော့တနက်နေ့ချိန်ချောက်ငွေတောင်းခဲ့တာပါ။ဆိုင်ပါရှင်ကလည်းသူ့ကိုပြည့်ရဲမှာမဟုတ်ဘူးဓမြတိုက်ဖို့လာတာပဲလို့တွေးပြီးတော့ဓမြတိုက်တာကိုဂရုမစိုက်ပဲသူ့လို့ဆရာရှိတာကိုဆက်လုပ်နေခဲ့တယ်လို့ဈေးဝယ်တဲ့သူမှာယူတဲ့အစားအသောက်ကိုလည်းထည့်ပေးခဲ့ပါတယ်ဈေးဝယ်တဲ့သူကလည်းကြောက်ကြောက်နဲ့သူ့အစားအသောက်ကိုလှမ်းယူထွက်သွားခဲ့ပြီးတော့ဆိုင်ပါရှင်ကလည်းဒီဆိုင်နောက်ပေးပြီးဖို့ကြောင့်လည်းကိုထွက်သွားခဲ့ပါတယ်တနတ်သမားလည်းဘာလို့ရမှန်းမသိအချိန်အတော်ကြာရက်နေပြီးတဲ့နောက်မှာသူ့ဘာသာသူဆိုင်ထဲကနေပြန်ပြီးတော့ထွက်သွားခဲ့တာပါနယူးဇီလန်ကိုရောက်နေတာ20ကျော်ပြီဖြစ်တဲ့သူကတရေကောင်းမဟုတ်ပါဘူးလို့ဒီအသက်55နှစ်အရွယ်အာမတ်ကပြောပါတယ်။ဓမြထွက်သွားပြီးတော့မှသူ့ရဲ့နှလုံးခုန်တံတွေမြန်နေတဲ့အကြောင်းလဲသတိပြုမိခဲ့တာပါ။အခုချိန်မှာတော့သူ့ရဲ့ကလေးတွေရဲ့တိုက်တွန်းချက်ကိုနားထောင်ပြီးစိုက်ကိုစောစောပိတ်နေပါပြီ။ရဲတွေကတော့တနက်ကင်ဓမြကိုရှာဖွေနေစေပါရှင
်။ကဲခုတော့ VOE မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်အတွက်သတင်းကြီးချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ဥဆံမိုးဝေကပြောပြမှာပါရှင
်။ဂျာမနီနိုင်ငံမြူနစ်မှာပြီးခဲ့တဲ့တောက်ကြနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွင်လူ6ယောက်ကိုပစ်တက်ခဲ့တဲ့ဆေဂျော်တက်တနတ်သမားဟာဆေးရောဂါအတွက်ဆေးကုသမှုခံယူနေရပြီးတော့သူဟာအခုလိုလူအုပ်ထဲကိုပစ်ခတ်ဖို့အတွက်တစ်နှစ်ကျော်လေကစီစဉ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဂျာမန်စုံစမ်းစစ်ဆေးသူတွေကပြောကြပါတယ်။ဩဂုတ်လ9ရက်နေ့မှာစတင်မဲ့ရီယိုအိုလံပစ်ပြိုင်ပွဲမှာတားမြစ်ဆေးတွေတုံးဆွဲတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကြောင့်ရုရှားအားကစားသမားအလုံးကိုပိတ်ပင်ဖို့မလုပ်ဖို့အတွက်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကဆုံးဖြတ်ချက်ချခဲ့ပါတယ်။အားကစားသမားတဦးချင်းစီရဲ့ရပိုင်ခွင့်ကိုကာကွယ်ဖို့အတွက်ပြိုင်ပွဲမှာအနိုင်ရဖို့ရည်ရွယ်ချက်နဲ့တားမြစ်ဆေးမတုံးဆွဲတဲ့ရုရှားအားကစားသမားတွေကိုရှင်ပြန်ခွင့်ပေးမှာဖြစ်တဲ့ကြောင်းတင်းငွေနေလေးမှာပြောဆိုခဲ့တာပါ။ဒါပေမဲ့နူယာဒီအားကစားပြိုင်ပွဲ28မျိုးစလုံးမှာပါဝင်ရှင်ကျန်ပြန်ရန်ရမယ်ရုရှားအကြမ်းသမားတွေအလုံးကတော့ဆေးစစ်မှုကိုအသေးစိတ်ခံယူကြရမှာဖြစ်ပါတယ်တူရကီနိုင်ငံရဲ့အာဏာရပါတီနဲ့အတိုက်ခံပါတီဝင်တွေဟာဒီမိုကရေစီကိုအားပေးထောက်ခံကြပြီးတော့ဇူလိုင်လ15ရက်နေ့ကတွေးထွက်တမ်းရုံဖြစ်ပွားခဲ့တဲ့အာဏာသိမ်းရန်ကြံစီမှုကိုပြစ်တင်ရှုံချတဲ့အနေနဲ့လူထုစုဝေးပွဲတစ်ခုကိုအတူတွဲပြီးတော့ကျင်းပခဲ့ပါတယ်အဲ့ဒီလူထုစုဝေးပွဲကြီးကိုတူရကီနိုင်ငံရဲ့အကြီးဆုံးအတိုက်ခံပါတီဖြစ်တဲ့ Republican People's Party ကနေခေါ်ယူခဲ့တာဖြစ်ပြီးတော့အစ္စတန်ဘူးမြို့ကအထင်ကရရင်းမြစ်မှာတင်းရုံနေကလုံခြုံရေးတင်းကျပ်စွာနဲ့ကျင်းပခဲ့တာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်တဲ့နေရာမှာအကောင်းဆုံးနဲ့ယုံကြည်စိတ်ချအောင်မိဖက်နိုင်ငံဖြစ်လို့တဲ့ဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးကဗီယန်ကျင်းပြုတော်မှာတင်းရုံနေကပြောကြားခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါဦးဆံမိုးဝေဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါရှင်အင်ဂျင်နီယာကတော့ဂျော့ဂျွန်အယ်ဆင်ဖြစ်ပါတယ်ရှင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်အားလုံးကိုကျေးဇူးထူးတင်ပါတယ်မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.